Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2021ခုနှစ် February 26ရက်တောက်ချာနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ9မီတာ1925 32နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအစည်းအဝေးမူကတော့ကျွန်တော်ညနေမှာအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်အမှားဒီနေ့ဆက်လက်ဖြစ်ပွားခဲ့ပြီးတော့ရန်ကုန်နဲ့မန္တလေးမှာတော့အကြမ်းဖက်ဖြိုခွင်းတာတွေရှိခဲ့ပါတယ်ဒါကတော့ရန်ကုန်လဲတန်းမှာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တာဖြစ်ပြီးတော့ဖမ်းဆီးမှုတွေရှိခဲ့တယ်လို့လည်းသိရပါတယ်ဒီကြောင့်ကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ကရင်ပြည်နယ်ဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲသတင်းနဲ့ဒူစစ်တပ်အုပ်ချုပ်ရေးကောင်စီကဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင်တင့်နဲ့နိုင်ငံရေးပါတီတချို့တွေ့ဆုံခဲ့တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်ဒီကြောင့်နဲ့မတိုင်ခင်တော့အခုအရင်ဆုံးနောက်ဆုံးရမြန်မာသတင်းတချို့ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်စစ်တပ်အနာသိမှုကိုစန့်ကျင်တဲ့အနေနဲ့နိုင်ငံတော်ဆန္ဒပြကြတာမှာရန်ကုန်နဲ့မန္တလေးမြို့တွေကဒီနေ့ဆန္ဒပြပွဲတွေကိုတော့အာဏာပိုင်တွေဘက်ကအင်အားသုံးနှိမ့်နေတာတွေရှိခဲ့ပါတယ်။ရန်ကုန်မှာတော့ဆန္ဒပြတဲ့သူတွေအများစုစုဝေးတဲ့လဲတန်းကဆန္ဒပြပွဲတွေကိုအာဏာပိုင်တွေဘက်ကဒီနေ့မှအင်အားသုံးနှိမ့်နှင်းခဲ့ပါတယ်။မနေ့ပိုင်းမှာဆန္ဒပြတဲ့သူတွေကိုအင်အားသုံးနှိမ့်နှင်းခဲ့ပြီးနေ့လယ်ပိုင်းမှာလမ်းတွေပြန်ဖွင့်လိုက်ပြီးတဲ့နောက်ဆန္ဒပြတဲ့သူတွေကတခါထပ်မံစုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါကိုလုံုံရေးအာနာပိုင်တွေဘက်ကထပ်မံပြီးတော့အင်အားသုံးနှိမ့်နှင်းခဲ့ပါတယ်ရန်ကုန်နဲ့မန္တလေးမှာဖမ်းဆီးတာတွေဆန္ဒပြတဲ့သူတွေကိုလုံုံရေးတွေကကြမ်းဖက်နေနေတာတွေဖမ်းဆီးတာတွေရှိခဲ့သလိုနေပြည်တော်မှာလည်းဆန္ဒပြတဲ့သူတွေကိုအာနာပိုင်တွေဘက်ကဖမ်းဆီးနှိမ့်နှင်းတာတွေရှိခဲ့ပါတယ်ဒီတဲကအဖမ်းစည်းတစ်ခုကတော့ဆန္ဒပြတဲ့သူမဟုတ်ပဲထမင်းရောင်းတဲ့သူဖြစ်တယ်လို့အဖမ်းခံရတဲ့အမျိုးသမီးရဲ့ခင်မုန်းဖြစ်သူကပြောပါတယ်
။ဒီလိုဒီလိုပြန်မထမ်းပြီးတပိတ်ဆန္ဒပေါ်ပြရနေတယ်။ဒီလိုမိမထမင်းရောင်းနေတယ်။အဲ့ဒီကနေရဲတွေရောက်လာတယ်ဆိုပြီးတော့မှဒီနဲ့ဒီတဲကိုကျွန်တော်မိမထမင်းဆောင်တဲ့လူကြီးရောလူတွေဝင်လာမှရောက်လို့တကားပိတ်လိုက်တာ။အဲ့တော့တကားဖွင့်ပေးဒီလူတွေပေးဆိုတော့ထမင်းဆောင်တဲ့လူကျွန်တော်မိမမပေးရဘူး။ကိုယ်တိုင်အားပေးတဲ့လူကျွန်တော်တို့ဘယ်လိုသွားပြောမလဲ။စဉ်းစားကြည့်လိုက်အဲ့တော့ဒီလူတွေပြောတော့မပေးနဲ့မှထားနေဆိုကျွန်တော်မိဘကထားသွား
တယ်။ဒါပြင်နေပြည်တော်ကဒီနေ့ဆန္ဒပြပွဲတွေအတွင်းမှာဆန္ဒပြတဲ့သူနောက်ထပ်20လောက်လဲဖမ်းဆီးခံခဲ့ရတယ်လို့သိရပါဗျ။2020ရွေးကောက်ပွဲရလက်ပြက်ပြက်သွားပြီလို့စေအုပ်ချုပ်ရေးကောင်စီကအစ်စ်ပြန်ဖွဲ့စည်းလိုက်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါဗျ။ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေဒီကနေ့ပထမဆုံးချိန်တွေ့ဆုံချိန်အတွင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောခဲ့တဲ့အကြောင်းတွေ့ဆုံပွဲမှာပါဝင်တဲ့မြန်မာမျိုးသားကွန်ဂရက်ပါတီပြောခွင့်ရဦးကောင်းမြင့်ထွတ်က VOA ကိုပြောပါတယ်ဒီနေ့တွေ့ဆုံပွဲအတွင်းစုစုပေါင်းနိုင်ငံရေးပါတီ62ပါတီကိုဖိတ်ကြားခဲ့တာမှာ53ပါတီတက်ရောက်ခဲ့ပါတယ်ရွေးကောက်ပွဲကိုလေ့လာစောင့်ကြည့်ခဲ့တဲ့အဖွဲ့တစ်ခုဖြစ်တဲ့ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့ကအမှုဆောင်ဒါရိုက်တာဦးအေးကျော်ကတော့ရွေးကောက်ပွဲမှာမဲစင်းမှားယွင်းမှုတွေအနည်းနဲ့အများဆိုသလိုရှိခဲ့ပေမဲ့မဲရလက်ကတော့ပြတ်တယ်လို့လက်ခံယုံကြည်ထားပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ကိုကန့်ကွက်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ VOA ကနေသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတော့တောက်ချာနေညာပိုင်းရဲ့နောက်ဆုံးရသတင်းတွေကိုမနန်းလောင်နဲ့ကိုမင်းတို့ကတလဲကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရန်ကုန်နဲ့မန္တလေးကဒီကနေ့ဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကအင်အားသုံးနေနေခဲ့ပြီးပြစ်ခတ်တာတွေလည်းရှိခဲ့ပါတယ်အဲ့ဒီဖြိုခွင်းမှုအတွင်းတိကျတဲ့အရာရရှိပေမဲ့အတိအကျတော့မသိရသေးပါဘူး။ရန်ကုန်မြို့လေရန်အရက်မှာပထမတစ်ကြိမ်ဖြိုခွဲပြီးတဲ့နောက်ရဲအင်အားပြန်လျော့သွားတဲ့အချိန်မှာဆန္ဒပြသူတွေပြန်စုပြီးကျွေးကျော်တန်းတွေအဟွက်ပြီးတော့နောက်တစ်ကြိမ်ထပ်ပြီးဆန္ဒပြကြပါရစေ။အဲ့ဒီဒုတိယတစ်ကြိမ်ကိုလည်းရဲကဖြိုခွင်းပြီးတော့တနပ်ပြပောက်ခဲ့တာပါ။ဆန္ဒပြသူတွေထဲမှာလေးကွာလိုလက်နက်ကင်ဆောင်ထားသူတွေရောပါလာပြီးရဲတွေကိုတိုက်ခိုက်မဲ့ပုံတွေ့ရပြီးတဲ့နောက်ဆန္ဒပြသူတွေကအဲ့ဒီလူတွေဖမ်းဆီးတဲ့ဖြစ်ရပ်မျိုးတွေလည်းရှိခဲ့ပါရစေ။ဒါပေမဲ့အဲ့ဒီလိုဖမ်းလိုက်တဲ့သူတွေကိုပြန်လွတ်ပေးခဲ့သလားရဲလက်အသလားစတဲ့အသေးစိတ်ကိုတော့မသိရပါဘူးချင်းပြင်းနဲ့မတူပီမြို့မှာတော့စစ်တပ်ကအာဏာသိမ်းတဲ့နေ့ကစပြီးတော့နေ့စဉ်နေ့တိုင်းအင်အားတောင်းကနားနဲ့ချီဆန္ဒပြနေတယ်လို့ပါဝင်သူဦးက VOA ကိုပြောပါတယ်ရဲနဲ့စစ်တပ်ကမြို့ပေါ်မှာနေရာယူထားတယ်လို့လည်းသူကပြောပါတယ်
အာဏာပိုင်က မီအနေနဲ့ကတော့အခုချိန်မှာဒါဒီတက်ဆိုင်ရာဌာနတွေပေါ့နော်အဓိကတော့အစိုးရရုံးဌာနတွေမှာသူတို့အစစ်တပ်နဲ့ရဲနဲ့မနက်ကန်ဖွဲ့စည်းတွေကနေပြီးသူတို့နေရာယူထားတယ်အပေါ်ကလည်းပြောလို့ရှိရင်တော့ကျမတို့ဒီ CDM မလို့ရေးအတွက်ကိုဦးတည်ပြီးတော့သူတို့ဖိနှိပ်နေရလို့ကျမမြင်နေပေါ့နော်။နောက်ကဒီညိုထဲမှာညာဘက်ညာဘက်ဒီပေါ့သူတို့ဒီရဲတွေစစ်သားတွေလက်နက်ကင်တွေကတော့ညိုထဲမှာတော့အများနဲ့အစင်တစ်ချင်ညာဘက်တိုင်းနေမှာတော့ရှိနေရပေါ့နော်။ဒါကျမတို့ဘက်ကမြင်ရတဲ့အမြင်လေးပါရှင
်။ရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲတွေမှာတက္ကသိုလ်ကောလိပ်ပေါင်းစုံနဲ့ဆရာဆရာမတွေလည်းပါဝင်လာပြီးရန်ကုန်တက္ကသိုလ်ရှိမှာတော့စစ်ကားတွေရပ်ထားပြီးတော့လမ်းတွေကိုလည်းအကရန်တွေချပြီးတော့ပိတ်ဆို့ထားတာပါ။မန္တလေးမှာလည်းဆန္ဒပြသူတွေကိုအာဏာပိုင်တွေဖက်ကတနပ်ပစ်ဖောက်ပြီးလူစုခွဲခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဆန္ဒပြသူအတော်များများလည်းအဖမ်းခံခဲ့ရပါတယ်။မန္တလေးမှာစေကြောင်းပေါင်းစုံတပိတ်စေကြောင်းနဲ့အင်ဂျင်နီယာတပိတ်စေကြောင်းတို့ကိုပေါင်းပြီးတော့ဆန္ဒပြရမှာလူရည်တင်းချီပါဝင်ခဲ့တာပါ။အခုလိုရဲတပ်ဖွဲ့ဖက်ကအင်အားသုံးပြီးတော့အကြမ်းဖက်နေနေမှုတွေအပြင်စစ်တပ်ကိုထောက်ခံတဲ့တံပြန်ဆန္ဒပြသူတွေဖက်ကကိုထိလက်ရောက်တိုက်ခိုက်တာတွေလည်းကြာရာပြင်းနေမှာတွေ့ခဲ့ရပါတယ်။ဆန္ဒပြသူတွေအပေါ်အဲ့ဒီလိုကိုထိလက်ရောက်တတ်ခဲ့တာကိုအနားမှာရှိတဲ့ရဲတပ်ဖွဲ့ကအတိအတိုင်းရက်ကြီးနေတာကိုလည်းလူမှုကွန်ရက်ပေါ်ကတပ်ပုံဗီဒီယိုတွေမှာတွေ့ရပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေကြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းနေတာချက်ချင်းရဖို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂတာဝန်ရှိသူတွေကဒီကနေ့နေဆွေးနဲ့ကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိတဲ့မြန်မာပြည်သူတွေကိုအကြမ်းမဖက်ဖို့ပြစ်ခတ်နေနေတာတွေချက်ချင်းရဖို့ညဉ့်ညန်းစွာဆန္ဒထုတ်ပေါ်ခွင့်ကိုလေးစားဖို့လည်းတိုက်တွန်းထားပါတယ်။အာဏာသိမ်းခဲ့တဲ့အချိန်ကစပြီးတော့လူ9ဦးထက်မနည်းတိစုံခဲ့ရတယ်လို့လူ900ဝန်းကျင်ဖမ်းဆီးခံရတဲ့အတွက်ဆိုရင်ကြောင့်လဲကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးယုံ OHCHR ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ညဉ့်ညန်းစွာဆန္ဒပြနေသူတွေတိစုံရတဲ့ကိစ္စနဲ့အစိုးရတာဝန်ရှိသူတွေသတင်းထောက်တွေကိုဖမ်းဆီးထိန်းသိမ်းထားသူတွေအနေနဲ့သူတို့လို့အတွက်တောက်ရှိမယ်ဆိုတာအာဏာမြန်မာပြည်သူတို့ရဲ့ဆန္ဒတွေကိုလေးစားလိုက်နာပြီးအယတာအစိုးရကိုအာဏာပြန်လည်အနိုင်နိုင်ရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းကဆက်ပြီးအားပေးကြပါလို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်။ဒီအချိန်မှာပဲကုလသမဂ္ဂအဖွဲ့ကြီးရဲ့အထွေထွေညှိနှိုင်းခံတစ်ခုကိုဒီကနေ့ February 26ရက်နေ့မှာအလို့သဘောကျင်းပဖို့ရှိပါတယ်။အဖွဲ့ဝင်နိုင်ငံတချို့ရဲ့တိုက်တွန်းချက်အရဆွေးနွေးပွဲကျင်းပမှာဖြစ်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ် Christine Shana Bugna ကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတင်ပြမှာပါ။အလို့တဘောဆွေးနွေးပွဲဖြစ်တဲ့အတွက်ဆုံးဖြတ်ချက်တစုံတရာချမှတ်တာမျိုးဖြစ်မှာမဟုတ်ဘူးလို့ဆိုပေမဲ့လို့ Miss Bugna ရဲ့တင်ပြဆွေးနွေးချက်တွေကမြမအရေးဆုံးဖြတ်ချက်ချရာမှာအထောက်အကူဖြစ်လိမ့်မယ်ဆိုပြီးသုံးသပ်တာရှိပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကုလသမဂ္ဂအထူးတန်တမအဖြစ်တာဝန်ပေးအပ်ထားတဲ့ဒေါက်တာဆဆာလဲမြမနိုင်ငံရဲ့လူအခွင့်အရေးအခြေအနေကိုတင်ပြမယ်လို့သိရပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာမှာမြမနိုင်ငံအတွက်ကိုစားပြုပေးဖို့ချင်းတိုင်းရင်သားဒေါက်တာဆဆာကို CRPH ကတင်းလာနေမှာတာဝန်ပေးအပ်ထားတာပါ။မြမနိုင်ငံမှာစစ်သက်ကအာဏာယူအုပ်ချုပ်နေတဲ့အပေါ်နယူးယောက်မြို့မှာရှိတဲ့လုံခြုံရေးကောင်စီဖက်ကရောဂျနီဗာမှာရှိတဲ့လူအခွင့်အရေးကောင်စီမှာပါအလေးပေးဆွေးနွေးနေကြတာဖြစ်ပါတယ်။စီအုပ်ချုပ်ရေးကောင်စီကဖန်စီထိန်းသိမ်းပြီးတော့ဆွဲချက်တင်ခံထားရတဲ့အတိုင်းအမြံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်နဲ့တွေ့ခွင့်မရဘဲနဲ့ဒီအမှုကိုလိုက်ပါဆောင်ရမယ့်ကိစ္စအပေါ်တရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောကဆိုရင်းနေပါတယ်
။ဟိုအချိန်ကြိုက်ပါဝါရရင်ဒါမှတွေ့ရပါပါရလို့ဒီခွင့်ကိုကျွန်တော်ဒီပါဝါကိုဟိုမှာလုပ်ပြီးတော့တင်ပြလို့ file လုပ်လိုက်လို့ဒီခွင့်ကနေပြီးတော့အဲ့ဒီဟိုဟာကို video conferencing မှာသူက video conferencing နဲ့ပဲစစ်မလို့ပြောတာဟုတ် video conferencing မှာသူကဟိုစစ်ခွင့်ပေးရတော့မှကျွန်တော်ဘာပြင်ဆင်ထားလာမရှိဘူးဖြစ်နေသေးတယ်။အဲ့ဒီအတွက်တော့ကျွန်တော်စိုးရင်လေ
February 1ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တမရအဝင်းမြင့်အပါအဝင်တာဝန်ရှိသူအများပြားကိုဖမ်းဆီးထိန်းသိမ်းထားတာပါ။ဒေါအောင်ဆန်းစုကြည်ကိုပုတ်ကုံတွင်းကုံဥပဒေတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာဥပဒေတွေနဲ့တရားစွဲထားပါတယ်။ March 1ရက်နေ့မှာ online video ကနေရုံးထုံးပဲဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့ရှေ့နေဦးခင်မောင်စောကအချိန်ချင်းကြိုးစားပေမဲ့လုံးဝတွေ့ခွင့်မရသေးပါဘူး။ရုံထုံးမဲ့ကိစ္စနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးကြိုတင်ပြင်ဆင်ခွင့်မရရင်တော့တရားမျှတမှုမခံစားရမယ့်အနေအထားရှိနေတယ်လို့ရှစ်နေဦးခင်မောင်စောက February 26ရက်နေ့တောက်ကြနေမှာပြောပါတယ်။2008ဖွဲ့စည်းပုံဥပဒေမှာပါထားတဲ့တရားခွင်ရဲ့ခုခံပိုင်ခွင့်ရှစ်နေရှစ်ရက်နဲ့ခုခံပိုင်ခွင့်မရဘဲဒီအခွင့်အရေးတွေချိုးဖောက်ခွင့်ရရင်အခြေအနေအတော်ဆိုးလိမ့်မယ်လို့လည်းတရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောကပြောပါတယ်။နေပြည်တော်မှာဖမ်းဆီးထိန်းသိမ်းခံထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းကနေအိမ်ရှိမှာလူ90လောက်ဒီကနေ့ပရိယုတ်မြေသားပို့ပြီးတော့စုတောင်းပွဲကျင်းပခဲ့ပါတယ်။မြန်မာနိုင်ငံကမြို့ပြတိဆောက်ရေးစီမံကိန်းလုပ်ငန်းမှာပါဝင်လုပ်ကိုင်နေတဲ့ ETC ကုမ္ပဏီရဲ့လုပ်ငန်းတွေနဲ့သတင်းအချက်အလက်တွေကို Singapore Stock Exchange, Singapore Exchange, SGX ကုမ္ပဏီကတောက်ချနေမှာတောင်းဆိုလိုက်ပါတယ်။ အာဏာသိမ်းထားတဲ့မြန်မာစစ်တပ်နဲ့ ETC ကုမ္ပဏီလက်တွဲလုပ်ကိုင်နေတဲ့ဆိုပြီးလူအခွင့်အရေးသမားတွေရဲ့ဝေဖန်ချက်တွေထွက်လာပြီးတဲ့နောက် SGX ကအခုလိုတောင်းဆိုတာပါမြန်မာစစ်တပ်နဲ့ဆက်စပ်ပတ်သက်နေတဲ့ဆိုပြီးလှုပ်ရှားတက်ကြွသူတွေဝေဖန်နေတဲ့ကုမ္ပဏီတွေထဲမှာ EDC လည်းပါဝင်ပါတယ်။သက်ဆိုင်ရာအစိုးရတွေရဲ့အဆိုအရစင်ကာပူနိုင်ငံဟာမြန်မာနိုင်ငံမှာပြည်ပကရင်းနှီးမြှုပ်နှံမှုအများဆုံးရှိတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။မြန်မာစစ်တပ်ကအငှားချထားတဲ့မြေနေရာတွေမှာ EDC က Golden City ဆိုတဲ့မြို့ပြစီမံငွေတစ်ခုဆောက်လုပ်နေတာပါ။ EDC ရဲ့အစုရှယ်ယာတွေ SGX မှာအယောင်အဝယ်လုပ်နေတာလည်းတောက်ကြနေမှာရပ်သွားပါတယ်။SGX ကတောင်းထားတဲ့အချက်လက်တွေထဲမှာ ETC ကုမ္ပဏီရဲ့ဘာနာငွေရရှိရေးကြိုးပမ်းချက်တွေ Golden City မြို့ပြတည်ဆောက်ရေးစီမံကိန်းရဲ့လက်ရှိအနေအထားအသေးစိတ်ကို March 1ရက်နေ့နောက်ဆုံးထားတင်ပြဖို့လဲပါဝင်ပါတယ်။ဒီအချိန်မှာပဲစစ်တပ်နဲ့ဆက်ဆက်နေတဲ့ Mytel တယ်လီဖုန်းလုံငန်းအတွေ့ငွေကြေးလွှဲပြောင်းပေးတာတွေကိုရလိုက်ပြီလို့ငွေကြေးလွှဲပြောင်းမှုတွေလုပ်ပေးနေတဲ့ Koda Singapore ရုံးချုပ်က Reuters သတင်းဌာနကိုတောက်ကြားနေမှာပြောပါတယ်။ဒီလိုရလိုက်တာကြောင့် Mytel ကိုတုံးသူတွေအနေနဲ့ကိုယ်တော်ကုမ္ပဏီရဲ့ဝန်ဆောင်မှုတွေတုံပြီးငွေပေးချေတာတွေလှုပ်လို့ရတော့မှာမဟုတ်ပါဘူ
း VOA American တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြနေညာပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ American လေကြောင်းပစ်ခတ်မှုကြောင့် Syria မှာစစ်သွေးကြွတူတည်ဆုံခဲ့ပြီးအခြားသူတချို့ဒဏ်ရာရခဲ့တယ်လို့ Iraq စစ်ရာရှိသူကဆိုပါတယ်။ Iraq နဲ့ Nesak ကနေ Syria နယ်မြေဘက်ရှိ Iran ကြောထောက်နောက်ခံပေးထားတဲ့ Hezbollah စစ်သွေးကြွအုပ်စုကိုတိုက်ခိုက်မှုတွေအခုလိုဖြစ်ခဲ့တာလို့အမည်မဖော်လိုတဲ့ဒီအီရတ်အရာရှိကဆိုပါတယ်။ American ဘက်ကတော့အခုလိုတိုက်ခိုက်တာကဒီလအစောပိုင်းတုန်းကအီရတ်မှာဖြစ်ခဲ့တဲ့ဒုံးကျည်နဲ့ပစ်ခတ်မှုကြောင့်အရက်သား American contractor တူနဲ့စစ်သားတူနောက်မဟာမိတ်တပ်ဖွဲ့တွေကိုထိခိုက်ခဲ့ရတာအတွက်ပြန်လက်စားချေတာပါလို့ပြောထားပါတယ်။အီရတ်စစ်သွေးကြွအုပ်စုအရာရှိကတော့ဒီ Hezbollah တပ်မတွေကိုပြစ်မှတ်ထားတဲ့ဒီတိုက်ခိုက်မှုက Syria နယ်စပ်ဘက်ကဘူကာမယ်မြို့ကိုကျရောက်ခဲ့တယ်လို့ဆိုပါတယ်ဒီစီးရီးယားနယ်စပ်မြို့ကအီရတ်ဘက်ကကွမ်မြို့နဲ့မျက်နှာချင်းဆိုင်ဖြစ်နေတာပါစီးရီးယားစစ်ပွဲကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့အဖွဲ့တွေကလည်းဒီလေကြောင်းတိုက်ခိုက်မှုကြောင့်ဘူကာမယ်နယ်စပ်မြို့ကအီရန်ကြောထောက်နောက်ခံပေးထားတဲ့စစ်အခြေစိုက်စခန်းကိုလက်နက်တင်လာတဲ့ထရက်ကာကိုထိမှန်ခဲ့တယ်လို့ဆိုပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးလော့ဒ်အော့စတင်ကလည်းမနေ့ညကလုပ်ခဲ့တဲ့ဒီတိုက်ခိုက်မှုအပီးလေးမှာပဲပြစ်မှတ်ထားခဲ့တဲ့နေရာနဲ့ထိမှန်သွားတဲ့နေရာတွေသေချာမှုပေါ်ယုံကြည်ပြီးလာပါလို့ကယ်လီဖိုးနီးယားကနေဝါရှင်တန်ကိုလေရင်နဲ့သွားပါလာတဲ့သတင်းတောက်တွေကိုပြောခဲ့ပါတယ်။ IS Islamic စစ်သွေးကြွအုပ်စုအနေနဲ့ဆီးရီးယားနဲ့အီရတ်နိုင်ငံတွေတခြားလုံခြုံရေးအားနည်းချက်ပေါ်အခွင့်ကောင်းယူနေချိန်မှာဒီအဖွဲ့ကိုအပြတ်မချေမုန်းနိုင်တာအတွက် American မဟာမိတ်တပ်တွေဘက်ကစိုးရိမ်နေကြပါတယ်။ American ကြောထောက်နောက်ခံပေးထားတဲ့ Syria Democratic တပ်ပေါင်းစု SDF အဖွဲ့တမူကြီး Muslim Abdi ကဒီ IS အဖွဲ့ကအမြင့်မပြတ်သေးဘူးလို့ VOA ကိုပြောပါတယ်။ Syria ကဒီ IS အချင်းချင်းတွေအနေနဲ့အခုလိုလုံခြုံရေးအားနည်းချက်ကိုအခွင့်ကောင်းယူပြီးတပ်တွေရွှေ့ပြောင်းလုပ်နေရာပြန်ယူလာတာကြောင့်ဒီဒေသအတွင်းမှာအကြမ်းဖက်မှုတွေပြန်များလာကစစ်သွေးကြွတွေအတွက်ပြန်အားဖြည့်ခွင့်ရစေတယ်လို့ဖြစ်နေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ El Hall Civil Shop စခန်းမှာအရက်သားဝန်ထမ်းတွေကိုအသေးတက်ဖို့တက်ခိုက်ခဲ့တာပါဝင်မကြာခင်ကအကြမ်းဖက်မှုတွေမြင့်မားလာတာဟာဒီတက်တွေရွှေ့တာနဲ့ဆက်ဆက်နေတယ်လို့ Syria နိုင်ငံအရှေ့မြောက်ပိုင်းရှိ American ကြောထောက်နောက်ခံပေးထားတဲ့တက်အရာရှိတွေကဆိုပါတယ် Vietnam နဲ့ဆက်မှာတရုတ်အနေနဲ့မြေပြင်ကဝေဟင်ပြစ်မစ်ဆိုင်းဒုံးကျည်စခန်းတစ်ခုတည်ဆောက်နေပုံရတယ်ပေါ့အိန္ဒိယနိုင်ငံတွေကစိုးရိမ်နေပါတယ် Vietnam နဲ့ဆက်ကနေကီလိုမီတာ20กว่าဝေးမှာပဲအခုလိုတည်ဆောက်နေပုံရတာက Vietnam ပါဝင်အိန္ဒိယနိုင်ငံတွေအတွက်ရေရှည်ကြိုသတိထားဖို့နဲ့ရေဒိုသတိပေးချက်ဖြစ်နေတယ်လို့သုံးသပ်သူတွေကဆိုလိုက်ပါတယ်အခုလိုသုံးသပ်မှုတွေထွက်လာတာကဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးအနေနဲ့ဒီလဖရယ်လေးရက်နေတုန်းကဒီဒုံးကျည်အခြေစိုက်စခန်းတည်ဆောက်တာပြီးမပြီးကိုဗီယက်နမ်အစိုးရဘက်ကစုံစမ်းအတည်ပြုနေတယ်လို့ပြောခဲ့ပြီးမှာပါမစ်ဆိုင်းဒုံးစခန်းကိုဗီယက်နမ်နဲ့ဆက်နာကဂွမ်ရှိဒေသမှာတည်ဆောက်နေမှုပေါ်လိလစုံစမ်းနေတယ်လို့ဗီယက်နမ်နိုင်ငံခြားရေးပြောခွင့်ရအမျိုးသမီးက VN Express International သတင်းအင်တာနက်ဝက်ဘ်ဆိုက်မှာပြောခဲ့တာပါ South China Sea News ကတောင်တရုတ်ပင်လယ်သတင်းစင်ကလည်းဂျိုတုကနေရထားတဲ့ဒီအခြေစိုက်စခန်းပုံတွေအပြင် ကီလိုမီတာ80ဝေးတဲ့နောက်နေရာကအခြေစိုက်စခန်းဓာတ်ပုံတွေကိုပါတင်ထားပါတယ်။ဓာတ်ပုံတစ်ခုမှာဆိုရင်မြေပြင်ကဝင်ပစ်ဒုံးကျည်ဖွဲ့စည်းတိဆောက်ပုံရေဒါတွေနဲ့စစ်လေယာဉ်ကွင်းပြေးလည်မှာကမစ်ဆိုင်ဒုံးယင်6စီးကိုဖော်ပြထားပါတယ်ခင်ဗျ။ဒီတိုင်ဝင်ကြီးချုပ်ဟောင်းဂျွန်နီဘလေးအနေနဲ့ COVID-19 နောက်ပိုင်းဖြစ်လာနိုင်တဲ့ကမ္ဘာကပ်ရောဂါကြီးအတွက်ဘလူးစီမံခံခွဲတင်တယ်ဆိုတဲ့အသေးစိတ်အကြံပြုချက်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။လိုအပ်ချက်သစ်နောက်လာမယ့်ကပ်ရောဂါအတွက်အနာဂတ်ကိုဘလူးပြင်ဆင်ကြမလဲလို့အထိပ္ပယ်ရမယ့်ဒီအစီရင်ခံစာကို Tony Blair's Institute for Global Change ကသူ့ရဲ့ကမ္ဘာပြောင်းလဲမှုဆိုင်ရာအဖွဲ့ကထုတ်ပြန်လိုက်တာပါ။ဘလူးကပ်ရောဂါကူးစက်ပြန့်နှံ့မှုမျိုးကိုမဆိုအနာဂတ်မှာသိရှိစမ်းသပ်နိုင်ရေးနိုင်ငံတကာပူးပေါင်းဆောင်ရွက်ဖို့အစီရင်ခံစာမှာတိုက်တွန်းထားပါတယ်။ကမ္ဘာကောင်းဆောင်တွေအတွက်ရည်ညွှန်းထားတဲ့ဒီအကြံပြုစာတမ်းတွေမှာပဲလိုလားမဲ့ကာကွယ်ဆေးတွေထုတ်ဖို့အတွက်လည်းနိုင်ငံတွေပေါင်းလို့ကြဖို့တိုက်တွန်းထားပါတယ်။ဒီကမ္ဘာလုံးကြီးကျယ်ပြန့်သွားရတဲ့ COVID-19 ကိုရည်ညွှန်းပြီးဝန်ကြီးချုပ်ဟောင်းတိုနီဘလဲယာကဒီမတိုင်ခင်တစ်နှစ်မှာသာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေတည်ဆောက်နိုင်ခဲ့ရင်ဒီဗိုင်းရပ်ကို3လအတွင်းမြန်မြန်ဆန်ဆန်တိုက်ဖြတ်နိုင်ခဲ့ပြီးဖြစ်မှာပါလို့ထောက်ပြထားပါတယ်။ကျောင်းကိုရီးယားမှာတော့ COVID ကာကွယ်ဆေးဒီနေ့စထိုးပေးနေရမှာတက်ကြီးဆောင်လျှောက်ရေးဂီဟာတွေမှာနေထိုင်သူတွေနဲ့အဓိကဝန်ထမ်းတွေကိုဦးစားပေးထိုးနေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းသူတက်လာပြီး38ရက်အတွင်းကိုဗစ်ကာကွယ်ဆေးအရေးအတွက်တန်90ထိုးပေးနိုင်ခဲ့တဲ့ဂုဏ်ပြုခံနာကိုအင်ဂျီတော်မှမနေ့ကကျင်းပပေးခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမနန်းလောင်နဲ့ကိုဝင်းမင်းတို့ချင်းညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရန်ကုန်မြို့ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေကိုပြောပြမှာဖြစ်ပါတယ်။ရန်ကုန်မြို့မှာဆန္ဒပြတဲ့သူအများပြားနေစဉ်စုဝေးတဲ့လဲတန်းနဲ့မြင်းဒီကုန်းမှာဒီကနေ့ရဲတွေကတနက်ပစ်ဖောက်ပြီးတော့အင်အားသုံးဖြိုခွဲခဲ့ပါတယ်။ဒါပြင်သတင်းတောက်တွေနဲ့ပြည်သူတို့ချို့ကိုလည်းဖမ်းဆီးခဲ့ပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲတွေနဲ့ဖြိုခွဲခဲ့တဲ့အခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရန်ကုန်မြို့ကဆန္ဒပြပွဲတွေမှာမြင်းဒီကုန်းနဲ့လှယ်တန်းတခြားဆန္ဒပြသူအများဆုံးစုဝေးတဲ့နေရာတစ်ခုဖြစ်ပြီးနေ့စဉ်လိုစုဝေးပြီးတော့ထိုင်းတပိတ်အပါအဝင်ပုံစံမျိုးစုံနဲ့ဆန္ဒပြနေကြတဲ့နေရာတွေဖြစ်ပါတယ်။ဒီကနေ့မှာအဲ့ဒီနှစ်နေရာစလုံးကိုရဲရင်အားအလုံးအင်းနဲ့ဝင်ပြီးဖြိုခွဲတာပါ။ဆန္ဒပြသူတွေစုဝေးကြွေးကြော်နေတဲ့အချိန်မှာရဲတွေကအတင်းဝင်ရိုက်ဖြိုခွဲလို့ထိခိုက်ဒဏ်ရာရသူတွေရှိခဲ့သလိုနီးစပ်ရာနေရာတွေမှာပြေးလွှားရင်ညနေအချိန်အထိပိတ်မိသူတွေလည်းရှိခဲ့ပါတယ်။လေတန်းအင်းစိန်နမ်းမဘောကဘူတာယုံမှတ်တိုင်အနီးမှာဒီကနေ့နေ့လည်းကင်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းသွားခဲ့တဲ့အခြေအနေကိုတော့မနက်ပိုင်းအချိန်ကစပြီးလေတန်းမှာတနေကုန်သတင်းယူနေတဲ့သတင်းတောက်တဦးကပြောပါတယ
်။10နာရီကျော်ကျော်လောက်မှာစဖြစ်တဲ့အဖြစ်အပျက်က11:45လောက်မှာတော့ဒါပရမလို့နေစပြီးတော့ဟိုပြည်သူလူထုကဟိုတဖြည်းဖြည်းနဲ့လဲလန်းလန်းဆောင်အားနေပြီးတော့ပြနေတဲ့အနေထားနေပါနောက်ဆုံးစနနောက်ဆုံးလာတာကျွန်တော်တို့ဒီလေတန်းစီအကျော်ပေါ့လေစိန်ကရာရှိအကျော်နန်းလောက်ထိရောက်လာတဲ့အချိန်မှာဟိုသူတို့ကစပြီးတော့ပြစ်ပြီးတော့လူစုခွဲတာပေါ့လေအဲ့ဒါပြီးတော့3:40လောက်တိအောင်နောက်ဆုံးတတိယအကြိမ်ထပ်ခွဲတယ်ပေါ့လေပြစ်ပြတာခတ်တာတွေကျွန်တော်တို့ကြားရပါတယ်ဗ
ျဒဏ်ရာရသူတွေကိုကယ်ဆယ်ပေးနေတဲ့လူနာတင်ရင်တွေလည်းအလံဖြူပြပြီးတော့တွာလာနေရတဲ့အခြေအနေမှရှိခဲ့ပါတယ်မြင်းဒီကုန်းမှာဖြစ်ပျက်ခဲ့တာကိုတော့သတင်းယူနေရင်ရဲကဖမ်းဆီးသွားပြီးတဲ့နောက်အချုပ်ကားပေါ်မင်းမြန်ပြီးတော့မှပြန်လွတ်ပေးခဲ့တဲ့သတင်းတောက်တူကရှင်းပြပါတယ
်သူတို့လိုက်ကြီးတိုင်းနေရိုက်ပြီးတော့မောင်းထုတ်တဲ့အချိန်မှလိုက်ကြီးဆွဲတဲ့အချိန်မှကျွန်တော်သူတို့ရဲတပ်ဖွဲ့နောက်ဖက်နာလောက်ကသတင်းယူနေရပေါ့နော်သူကကျေဦးသွားနေနဲ့ရုပ်ရည်နောက်ပြန်လဲနောက်ပြန်လဲဆိုပြီးတော့ဆိုင်ကောင်တွေကဖမ်းဆိုကျွန်တော်တို့ဖမ်းတာပေါ့နော်ကျွန်တော်တရင်ယူနေပါမလို့ဆိုကျွန်တော်တို့ဖမ်းတာလေဆိုပြီးတော့မင်းတို့ပဲတရင်ဌာနကလဲပါညာဆိုပြီးတော့မေးပြီးတော့မှာပေါ့ခဏနေပါဦးနဲ့ဆိုပြီးတော့အချုပ်ကားပေါ့ခဏတင်လိုက်တယ်ပေါ့သူတို့လည်းပဲအလုတ်ရှုပ်မခံညင်ပါဘူးတဲ့အဲ့တော့အကူကြီးလေးတို့ပြန်လွတ်ပေးပါမယ်ဆိုပြီးတော့ကျွန်တော်ရဲ့နောက်တရင်နောက်အဲ့ဦးလေးတယောက်ပဲနောက်အရင်တည်းကဖမ်းမိထားတဲ့ဆန္ဒပြသူလို့ထင်ရတဲ့အသက်60လောက်ဦးလေးတယောက်ပဲအဲ့ကားပေါ်မှာရှိနေတဲ့၃ယောက်သုံးကအကုန်တခါရဲ့ပြန်လှုပ်လိုက်တယ်ဗျာ
မြင်းဒီကုန်းမှာအဖမ်းခံရတဲ့သူတွေထဲမှာရုတ်တန့်ဇလန်းစီစဉ်ရိုက်ကူးသူဂျပန်နိုင်ငံသားတဦးလည်းပါဝင်ခဲ့ပြီးတော့အဲ့ဒီသတင်းကိုဂျပန်နိုင်ငံသတင်းမီဒီယာတွေထဲမှာချက်ချင်းဆိုလိုထုတ်လွှင့်ခဲ့ကြပါတယ်။ညနေပိုင်းမှာတော့ဂျပန်နိုင်ငံသားပါဝင်သတင်းထောက်တွေကိုပြန်လှုပ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းဆန္ဒပြသူတွေကိုရေတပ်အလူလုံနေရင်ဖမ်းဆီးခံရတဲ့စေချောင်းသားလူငယ်တဦးကိုမိသားစုဝင်တွေနဲ့ရှင်းနေတွေကတွေ့ခွင့်ရဖို့ကြိုးပမ်းနေပေမဲ့ဒီကနေ့ညနေ6:00အချိန်အထိတွေ့ဆုံဝင်မရသေးပါဘူး။ဆန္ဒပြသူတွေကိုဝင်ရောက်ဖြိုခွင်းပြီးလမ်းတွေကိုတားဆီးပိတ်ဆို့ထားတဲ့ကြားကပဲဆန္ဒပြသူတွေဘက်ကတော့ဒီမိုကရေစီရရှိရေးဆိုပြီးရဲတွေနဲ့မျက်နှာချင်းဆိုင်ခက်လန့်လန့်နေရာတွေကနေချွေးချော်တန်းတွေအော်ဟစ်ပြီးဆန္ဒပြတာတွေလည်းဆက်ရှိခဲ့ပါတယ်ရှင
်။ VOA သတင်းတော်စုစုရန်ကုန်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုသတင်းထဲမှာကြားခဲ့ရတဲ့ဖန်ခံရတဲ့စစ်တပ်ကတို့နှစ်ကြောင်းသားဟာဒီနေ့ညနေပိုင်းမှာပြန်လွတ်လာပြီလို့တော့သိရပါတယ်။အခုတခါတော့မန္တလေးဘက်ကအခြေအနေကလေးကိုလည်းပြောပြကြပါမယ်။ မန္တလေးမှာအကြမ်းဖက်ပဲငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွင်းခဲ့တဲ့အတွက်ဒဏ်ရာရတဲ့သူတွေရှိခဲ့တယ်လို့လူအများပြားကလည်းဖန်ဆီးသွားခဲ့ပါတယ်မန္တလေးမြို့ရဲ့ဒီကနေ့အခြေအနေကိုတော့ VOA သတင်းတော်ကိုထောက်အောင်ခန်းကမန္တလေးကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
ဒီကနေ့ February 26ရက်နေ့လယ်ပိုင်းမှာမန္တလေး62လမ်းမနော်ရမန်ဥယျာဉ်ရှိနေဘူဂျုပန်းရန်ရှိတို့မှာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကတနက်ပြစ်ပေါက်ဖြိုခွင်းတာကိုမျက်မြင်တွေ့ခဲ့သူအမျိုးသမီးတူကဗီဒီယိုကိုပြောပြပါတယ
်။နောက်မှရဲကရောစစ်ကားရောပါတယ်ပေါ့။အဲ့ဒါချက်ချင်းငယ်ဆိုင်ငယ်တို့ဖွဲ့။ဖွဲ့တဲ့ခါကျတော့အဲ့ဒီတော့နောက်ကနေပြီးတော့အောက်ကနေလမ်းလျှောက်လာတဲ့ရဲမြက်ကနေပြီးတော့နောက်လေးနဲ့ပြစ်ကြဗလာကြီးဗလာကြီးနောက်လေးနဲ့ပြစ်ကြ။အဲ့မှာလေအမားပြည်သူတွေမှတ်မှသလို့မသားတို့ပြန်ညနောက်လေးနဲ့ပြစ်နေတယ်။နောက်လေးနဲ့ပြစ်နေဆိုပြီးတော့ပြန်ခိုင်းရတယ်။နောက်လေးနဲ့သူတို့ဆက်ပြစ်တာပြည်သူတွေဘယ်သူမှမပြစ်ဘူး။သူတို့ဆက်ပြစ်တယ်။တော့ဆိုတယ်။ပြည်သူတွေကသူတို့ကသူတို့ငင်းငင်းချမ်းချမ်းဆန္ဒထုတ်ခေါ်လာ။သူတို့တွေဆက်ပြီးတော့ဒီချင်းရုပ်ဖျောင်းလို့ဟောနော်ပြည်သူတွေပါဟောရှုံးမဲမဲနေတာရှုံးမဲမဲနေတာတတော်ကိုစိုးတယ်ဒီစစ်အနာတွေက
ဒါအပြင်ထိခိုက်ဒဏ်ရသူတွေကိုကူညီပေးဖို့ရောက်နေတဲ့လူနာတွေငါကိုလည်းစစ်ဆီးမေးမြန်းခဲ့သေးတယ်လို့ကိုယ်တိုင်စစ်ဆီးခံခဲ့ရသူပန်းဆက်လူငယ်လူမှုကွန်ရက်အသင်းကရင်မောင်းကပြောပါတယ
်လက်နက်တွေပါလားလူတွေလည်းရှာတယ်ကားတဲ့လည်းလက်နက်ပါလားပါလားအလုံးပျက်ရတော့ကားတဲ့တော့ဘာမှတော့တွေ့မသွားဘူးကားတော့တင်းသွားတယ်ပြန်လာပေးတယ်နောက်ကမလာခဲ့နဲ့ပေါ့နောက်ကတွေ့ရင်ရေးယူမယ်ပေါ့ဓာတ်ပုံတွေအကုန်လုံးမှတ်တမ်းယူသွားတယ
်ဒီကနေ့မနေ့ပိုင်းကစတင်ပြီးစစ်တပ်နဲ့ရဲကမန္တလေးပူတာကြီးရှိကနေလုံခြုံရေးယူထားပြီး88လမ်းပေါ်မှာရှိတဲ့ထိုင်တဲ့ဘက်ကိုဖြိုခွင်းဖို့လုပ်ခဲ့ပေမဲ့ဆန္ဒပြသူတွေဘက်ကလူစုခွဲပစ်လိုက်တဲ့အတွက်ထိတ်တိုက်တွေ့ဆုံခဲ့တာတော့မရှိပါဘူးဒါအပြင်မန္တလေးမြောက်တောင်ကျောင်းတိုင်းရှိမှာလည်းလူစုခွဲဖို့ပြောပြီးတနက်ပြစ်ပေါက်ခဲ့တယ်လို့လူတချို့ကလည်းဖန်ဆီးသွားပါသေးတယ်မန္တလေးမှာစစ်တပ်ကတို့ပေါင်းစုံတပိတ်နဲ့မန္တလေးအင်ဂျီယာတပိတ်စစ်ကြောင်းနှစ်ခုပေါင်းပြီးလူသိန်းချီစုဝေးပြီးဒီကနေ့ဆန္ဒထုတ်ဖော်ခဲ့တာပါဒီလ20ရက်နေ့ကလည်းမန္တလေးကန္နာလမ်းမှာဆန္ဒထုတ်ဖော်သူတွေကိုတပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းခဲ့လို့သုံးဦးသေဆုံးခဲ့ပြီးအများပြားဒဏ်ရာရရှိခဲ့သူဖမ်းဆီးခံထားသူတွေလည်းရှိပါတယ်ခင်ဗျာ
ဒီနေ့မန္တလေးဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကိုထောက်အောင်ခန့်မန္တလေးကနေသတင်းပေးပို့ခဲ့တာပါအခုတခါတော့ရန်ကုန်တိုင်းတောင်မွေမြို့နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုလည်းပြောပြကြပါမယ်။ရန်ကုန်တိုင်းတောင်မွေမြို့နယ်ကြောင်မြောင်းရပ်ကွက်မှာ February 25ရက်နေ့ဒီကြာသပတေးနေ့ညနေဆောင်ပိုင်းမှာဖမ်းဆီးခံခဲ့ရသူအယောက်40ပတ်ဝန်းကျင်ရှိပြီးတော့သူတို့ကိုဘယ်မှာချုပ်ထားတယ်ဆိုတာကိုမိသားစုဝင်တွေမသိကြပါဘူး။ဒါပြင်ဥပဒေအရလှုပ်ဆောင်ဖို့လည်းအခက်ခဲတွေရှိနေတယ်လို့ကုညီသူရှေ့နေတွေကပြောပါတယ်။အပြည့်အစုံကတော့ VOA သတင်းတောက်မမီခသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကျောင်းမြောင်းရက်ကွက်မှာစစ်ဖက်အုပ်ချုပ်ရေးကောင်စီကခန့်တဲ့ရက်ကွက်အုပ်ချုပ်ရေးအဖွဲ့ကိုပြည်သူတွေကလက်မခံဘဲကြာတာပရိနိညနေမှာကန့်ကွက်ခဲ့တဲ့အတွက်ရဲနဲ့စစ်ကားတွေရောက်လာပြီးဖမ်းဆီးခဲ့တာမျိုးအဖမ်းခံရသူအယောက်40နီးပါးရှိခဲ့ပါတယ်။လက်ရှိမှာတော့သူတို့တွေကိုဗမာချုပ်ထားတယ်ဆိုတာမသိရသေးသလိုရှိနိုင်မယ်ထင်တဲ့တာမွေရဲစခန်းအင်းစိန်အကျဉ်းတောင်စတဲ့နေရာတွေမှာတော့စုံစမ်းကြပေမဲ့လည်းအတိအကျသတင်းမရတာကြောင့်အခက်အခဲဖြစ်နေတယ်လို့ကုညီလှုပ်ဆောင်ပေးတဲ့ရှင်းနေတူက VOA ကိုပြောပါတယ်
။ဒီသူတွေရဲ့ဒီကားသူဝင်နေကြည့်ရတဲ့တရင်ရဲ့ဘက်ကတရင်ရဲ့တရင်ရတော့35ပတ်ချလေလို့ရှိရလို့ပြောတယ်ဒါပေမဲ့အာရေကျွန်တော်တာဝန်ရှိသူတွေဘက်ကိုစုံစမ်းပြီးတဲ့ချိန်မှာလည်း40ပတ်ချလေလို့ပြောတယ်ကြာအဲ့တော့တရင်က30နဲ့40ကြားလို့ပဲကျွန်တော်ကအကြံဉာဏ်ယူဆတာလို့ရသေးတယ်ဗျ။တာဝန်တရားရုံးကိုလည်းကျွန်တော်ဝင်စုံစမ်းကြည့်တယ်ရမန်အများကြီးပါကြတော့သူကတော့အဲ့တော့3နိုင်တော့ပဲရှိဦးမယ်ကြာအဲ့ချိန်ကြီးတော့မယူသေးဘူးလေပြောတယ်ဒါပေမဲ့ဒီနောက်ပိုင်း video conferencing တာယူရဖို့ဆိုရင်တော့သူတို့အနေနဲ့ကတော့ဒီအေးအများမတိုင်ဘူးတော့တနည်းနည်းနဲ့တော့သူတို့ပြန်ပြောနေရပြန်ပို့ရဖို့စီစဉ်ရလိမ့်မယ်ကြာအာတကယ်ရတာဗီဒီယိုကွန်ဖရင့်နဲ့လည်းသူတို့ရမယ်မယူဘူးမယူဘဲနဲ့အခုဒီဒီနေ့လည်းပြန်မရဘူးဆိုတော့ကျွန်တော်အကုန်လုံးတာအတွက်ကိုလူကြောင်တိုင်ပြီးတော့ပြင်ချင်ထားတယ်ဗျဒီတယောက်ရဲ့အာပတ်ဖို့ရပေးရထားတဲ့အခွင့်အရေးတွေအတိုင်းသူတို့ဆုံးရှုံးနေသေးတယ်ပေါ့ဗျာလက်ရှိအချိန်ကြီးမှာမရရင်တော့သူတို့နိုင်ငံသားတယောက်ရဲ့အခွင့်အရေးအကြီးအကဲတောင်းဆိုပါဖို့ဆက်လက်ဆောင်ရွက်ဖို့တော့ရှိပါတယ်ဗျ
VOA သတင်းဌာနအနေနဲ့တာမွေရဲစခန်းကိုဆက်သွယ်ရမှာမဖြေဆိုခဲ့သလိုအင်းစိန်အကျဉ်းတောင်ကိုဆက်သွယ်ရမှာလည်းလက်ခံဖြေဆိုမဲ့သူမရှိခဲ့ပါဘူး။တာမွေတရားရုံးမှာရုံးထုတ်မလားလို့စောင့်ကြည့်ခဲ့ကြတဲ့မိသားစုဝင်တွေလည်းရှိနေပါတယ်။မိခင်နဲ့ညီမဖြစ်သူဖမ်းဆီးခံထားရပြီးဗမာရှိနေမှန်းတော့မသိရတာကြောင့်စိတ်ပူနေရတဲ့အကြောင်းသားဖြစ်သူကပြောပါတယ်
။ဘာမှလည်းမတတ်နဲ့ကို့အမေဖေရောက်လို့ရမယ်မသိဆိုတော့စိတ်ပူနေရတာပေါ့။စောင့်ကြည့်လို့ဖူးနေမယ်လို့လည်းမထင်ဘူး။ကျွန်တော်အတိတ်ရဲမိုးပြောင်းမေးကြည့်လိုက်တာကျွန်တော်ကြာတေချာလိုက်စုံစမ်းမျောကိုဗစ်လူနာရဲ့အခါရဲ့အဆောင်ပါတဲ့တရှိရှိအဆောင်မှာထားရတယ်82နှစ်ကြီးပြင်မှာသူလို့ပြင်မယ်ပေါ့နော်အဲ့လိုတင်းတင်းကြောက်ကြရဒါကသူကပြန်ပြင်းဆွဲပုံစံတက်သွားပေါ့နော်ပုံတော့ပြီးတော့တတ်တာသူကပတ်စံနေပြီးထောက်ရမယ်လို့လည်းကြားရတယ်ပ ဘလောက်ဆိုတာကျွန်တော်တက်မိကြီးတော့အဲ့ဟန်းနဲ့ဘူရဲ့မှာသူကြီးကအဲ့ဈေးကိုတက်မှတ်တာတဲ့အဲ့ဆိုတော့ပုံနဲ့ကတန်းနေဆွဲပုံနဲ့ကျက်တာပေါ့နော်ဒါကိုဒီလိုအချင်းချင်းတော့
ဒီလိုတန်ကျေးပေးရရမယ့်အခြေအနေနဲ့ပတ်သက်လို့ VOA ဘက်ကတိကျအတိမပြုပေးနိုင်သေးပါဘူး။သူ့ရဲ့မိခင်ဖြစ်သူကအသက်50ကျော်ဖြစ်ကညီမဖြစ်သူကအသက်20ကျော်ဖြစ်ပြီးအဲ့ဒီအင်အားသုံးနှိမ်နှင်းစဉ်မှာဖြစ်စဉ်ကိုလူမှုမီဒီယာပေါ်လွှင့်နေခြင်းနှစ်ဦးစလုံးဖန်ခံခဲ့ရတာဖြစ်ပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းတာတွေကြောင့်သေဆုံးသူအနည်းဆုံး၈ယောက်ရှိခဲ့ပြီးဖန်ခံရသူအယောက်900ကျော်နေပြီဖြစ်ပါတယ်ရှင်။
ဒီသတင်းတော့မမေခရန်ကုန်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကရင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုလည်းဆက်ပြောပြကြပါမယ်ကရင်ပြည်နယ်ကော့ကရိတ်မြို့တောင်ပိုင်း KNU တပ်မဟာ6ထိန်းချုပ်ရနေပြီးကြိုက်တုံလမ်းမနာကမောင်းမရွာတက်မှာ KNU နဲ့မြန်မာစစ်တပ်တို့ဒီကနေ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဘာကြောင့်ဖြစ်ပွားခဲ့လဲဆိုတာကိုတော့ထိုင်းအခြေစိုက်သတင်းတော့မအေးမာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ကရိတ်မြို့တောင်ပိုင်း KNU တပ်မဟာ6ထိတ်ချုပ်ရနေရမှာမြန်မာစစ်တပ်ဘက်ကအင်အားတွေနဲ့ဝင်ရောက်လာတဲ့အတွက် KNU တပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းကရင်သတင်းစင်ရဲ့ Editor ချုပ်နန်းဖောကေကအခုလိုပြောပြပါဗျ
။ KNU တွေတပ်ဖွဲ့ဆောင်နေနေပေါ့လေဒီလားခင်ဗျ။နည်းနမရဆိုလို့ရှိရင်တော့ Corporate မြို့နယ်တောင်ပိုင်းပေါ့နော် Corporate တောင်ပိုင်းဘက်မှာအချမ်းမှာရှိတဲ့ဒီမောင်းမရွာစစ်တပ်ရဲ့အချမ်းမှာ KNU Control Area လို့ဖြစ်နေအောင်ဆိုတော့အဲ့ဒီမှာသူတို့ကဟိုဟာလာမယ်လို့ပြောတယ်ဒါပေမဲ့တမဟာ၆ကစားဒီတောင်ရှိရတဲ့ပြောတာကတော့သူအထက်ကနေပြီးတော့လဲ PNU အထက်ပိုင်းကနေပြောတာပေါ့လေလာမယ်ဆိုတာမျိုးပေါ့နော်စစ်တပ်ကနေလာမယ်ပေါ့ပြည်မယ်ဆိုတာမျိုးချွတ်တင်ကျွမ်းသားတာမရှိဘူးပေါ့နော်ဆိုတော့အဲကြောင့်မို့လာတဲ့ခါကျတော့အဲ့လိုနေထားမျိုးပေါ့မှာတော့အနေကြီးကြော်တဲ့ခါကျတော့ပြည်သမှုကြီးဖြစ်တယ်ပေါ့
အခုပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာကလူလူတွေဟာမြို့ပေါ်ကိုတက်ပြီးဆန္ဒပြတာတွေကိုလည်းဇက်တိုက်လုပ်ခဲ့တယ်လို့လည်းဆိုပါတယ
်ပြစ်ခတ်မှုကြီးဖြစ်သွားတဲ့နေရာကကော့ကရိတ်မြို့နယ်မောင်းမရွာစစ်ပေါ့ရွာတွေဆိုလည်းအဲ့ဒီရွာကရောက်ပြီးရွာသားတွေဆိုလည်းပဲဒီကော့ကရိတ်မြို့ကိုဟိုတက်ပြီးတော့သူတို့ဆန္ဒထုတ်ဖော်တာရှိတယ်ပေါ့နော်ဆက်ရလာခဲ့လို့ရှိဆိုအဲ့ဒါလည်းဒီနေ့လည်းဆန္ဒထုတ်ဖော်မှုရှိတာပဲကျွန်တော်တို့ဆက်သွယ်လို့ရတယ်ဒီဆန္ဒထုတ်ဖော်ပွဲမှာဆန္ဒပြဖို့ပါဝင်တဲ့လူတွေတယောက်ဆိုရှင်သူကတော့ကော့ကရိတ်မြို့နယ်မှာတော့ဆန္ဒထုတ်ဖော်မှုတွေလုပ်နေတယ်ပေါ့နော်အဲ့ဒါမျိုးပြောတယ်ရှိရရှိအရင်ရက်တည်းကတော့ဒီရောင်းရရသေးတယ်တို့ဆန္ဒကိုတို့ဟိုမျိုးမှာတော့ပြီးအလုံးနဲ့ပေါင်းပြီးတော့ပေါ့နော်တော့ဆန္ဒတက်ဖို့အရေးရှိတယ
်ကရင်ပြည်နယ်ကော့ကရိတ်မြို့မှာထိတွေ့ပြစ်ခတ်မှုသတင်းမှန်ကန်ကြောင်း KNU တွဲဘက်အတွင်းမှုနှင့်ဖလို့စောလာထုံးကတော့ပြောပါတယ
်ဒီပြင်းနဲ့ဖြစ်တာတော့ဖြစ်တယ်ဆိုတာပဲဖြစ်တယ်အခုကတော့ဟုတ်တယ်ကနော်ကျွန်တော်တို့ကနားမေးတော့ဖြစ်တယ်က
ြအသေးစိတ်ကိုတော့မသိရသေးဘူးဆိုပြီး KNU ကဆိုပါတယ်ကရင်ပြည်နယ်မှာလည်းမြို့ပေါ်တာမကရွာတွေအထိဆန္ဒထုတ်ဖော်နေကြပါတယ်ပြီးခဲ့တဲ့ရက်တွေကတော့ကရင်ရွာပေါင်း30ကျော်ကကြေးရွာသားတွေမြောက်ရီမြို့မှာဆန္ဒထုတ်ဖော်တာနဲ့ပတ်သက်လို့တော့ KNU ကသူ့နယ်မြေအတွင်းရွာသားတွေကိုဝန်းရံပေးခဲ့ပါတယ်ရှင်
American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOE မြန်မာဝိုင်း internet စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဗီဒီယိုကနေတောက်ကြနေညာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။ မနက်ကမှစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေမြို့ကြီးမြို့ငယ်နေရာအနှံ့မှာဖြစ်နေတာမှာဒီလိုအာဏာရှင်ကိုဆန့်ကျင်တဲ့သူတွေတဲ့လိင်စိတ်ခံယူမှုကွဲပြားသူလိင်တူစုံမတ်သူ LGBT တွေလည်းရှေ့တန်းကနေပါဝင်နေကြပါတယ် LGBT တွေအနေနဲ့စစ်အာဏာရှင်စနစ်လက်အောက်မှာခါးသီးတဲ့အတွေ့အကြုံတွေအများကြီးခံစားခဲ့ရပြီးပြီးမို့နောက်တစ်ချိန်စစ်တပ်ကအုပ်ချုပ်တာကိုမခံနိုင်တဲ့အတွက်ကန့်ကွက်ဆန္ဒပြနေကြတာလို့လူခွင့်ရေးတက်ကြွလှုံရှားသူကိုယ်တိုင်က LGBT တယောက်ဖြစ်တဲ့ဒီမရှင်းတန်းကပြောပါတယ်မရှင်းတန်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးကတင်ဆက်ပေးထားပါတယ်ခင်ဗျာThere's a path we must choose sometime Gotta stand up and fight sometime မြန်မာနိုင်ငံမှာအခုဆိုရင်ဒါစစ်တပ်အာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေနေရာအနှံ့မှာဖြစ်နေပါတယ်ဒီလိုဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကနေအင်အားသုံးနှိမ်နှင်းပစ်ခတ်လို့လဲလူတချို့တေရတာတွေဒဏ်ရာရတာဖမ်းဆီးခံရတာတွေကလည်းရှိနေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကြားမှာမရှင်းတဲ့တို့လူ LGBT လိင်စိတ်ခံယူမှုကွဲပြားတဲ့သူတွေလိင်သူဆိုမဲ့တဲ့သူတွေအများအပြားတိတတာရှိန်းထွက်လာတာကိုလည်းတွေ့ရပါတယ်ဆိုတော့မရှင်းတန်းတို့အနေနဲ့ဘယ်လိုခံယူချက်တွေနဲ့အခုလိုတက်တက်ကြွကြွပါဝင်ဖြစ်တာပါလဲရှင
်အဓိကကတော့ဒီရှင်းတန်းတို့ကတော့ဒီလိင်တူဖြစ်သူ LGBT တွေဖြစ်နေတဲ့အတွက်ကြောင့်မလို့လူခွင့်ရေးကိုတန်းတူပြေးပြေးဝဝရခြင်းနဲ့ဒီမိုကရေစီပြေးပြေးဝဝသွားတာလို့ဖြစ်နေတယ်။ဆယ်နှစ်ဆိုတဲ့အတိုင်းကြာတစ်ခုမှာဒီမိုကရေစီရဲ့အရသာအနှစ်သာရကိုလည်းတိခဲ့ပြီးပြီ။အဲ့ဆယ်နှစ်ရဲ့ဟိုအရှိရ LGBT တွေရဲ့ like ကြီးဘလောက်တိခက်ခဲလဲ။ဒီမိုကရေစီပထမ၅နှစ်တည်းတည်းမှာလည်းဘလို့ဖိနှိပ်ချုပ်ချယ်မှုတွေရှိခဲ့လဲဘလို့ကန့်တက်ခံထားရမှုတွေရှိခဲ့လဲဆိုတာကိုယ်တိုင်ကြုံခဲ့ရတယ်အာနာပိုင်တွေရဲ့ဒီအင်ပန်နှိပ်ဆက်တာလိင်ညှက်ထုတ်တာစင်စက်တွေနဲ့တို့တာအစတော့ပြီးပြီဆိုလို့ရှိရင်လူတက်မှုတာမကျူးလွန်မယ်နဲ့မှောင်ရိပ်ကိုလည်းဒီမိတ်ကက်တွေလိမ့်နေဆိုရင်လည်းရုပ်ဖြတ်တယ်ဆိုပြီးတော့မှ LGBT 10ယောက်မှာ4ယောက်လောက်ကထောင်ချပြီးတဲ့သူတွေကြီးပဲပေါ့နော်ဆိုတော့ကြတော့ဒီဟာတွေကရှင်းတဲ့ဘဝမှာခါပြီးခဲ့တယ်ဒီမိုကရေစီ၅နှစ်တက်တဲ့အတွင်းမှာဆိုလို့ရှိရင်အဲ့ဒီအမှုခင်တွေရောပါလာတယ်လွတ်လပ်စွာပြောဆိုခွင့်တွေရှိလာတယ်အရင်တော့ဆိုရင်အရာရာမှာကောင်းမှုခံပြီးနေရတဲ့ဘဝနေပြီးတော့မှဒီမိုကရေစီရဲ့အောက်မှာရင်းနှီးမှုရှိလာတယ်အခြားပြားတဲ့ကင်းမဲ့လာတယ်အခြားပြားကင်းမဲ့ဆိုတာ rest time ရှိကိုပြောတာမဟုတ်ပါတော့ကိုယ့်ရဲ့ right ကိုကိုယ်သိလာတဲ့အခါမှာကျမတို့ကကောက်မမနေထိုင်လာနိုင်တယ်ပေါ့အဲ့ဒါကြောင့်မလို့လေအဲ့ဒီလိုဆက်ပြီးတော့မှနေနေတဲ့အတွက်အရသာအစိုးရအရသာအစိုးရတဲ့မှာမှကျမတို့အတွက်ကိုရက်တီပေးခဲ့တယ် NLD ဆိုရ NLD ဆိုရလက်ထက်မှာဆိုရင် LGBT တွေ break တွေလောက်ခွင့်ရတယ်နိုင်ငံရေးဆွေးနွေးပွဲတွေမှာပါခွင့်ရတယ်လူငယ်ရေးရမူဝါဒလို့เนาะဒီလိုမျိုးမူဝါဒရေးဆွဲတယ်မှာဆိုရင်ရှင်းတတ်တဲ့ကိုယ်တိုင်ပါဝင်နိုင်ခဲ့တယ်ကလေးငယ်ခွင့်ရေးဥပဒေထဲမှာဆိုလို့ရှင်လဲ LGBT နဲ့ပတ်သက်တဲ့အချက်လက်တွေဒီလိင်တူဖြစ်သူကလေးငယ်တွေကိုကာကွယ်ပေးရမယ်ဆိုတဲ့အချက်တွေလောက်ဆောင်နိုင်တဲ့အတွက်အရသာအစိုးရတဲ့မှာ NLD ဆိုရကိုကျမတို့မဲပေးပြီးရွေးချယ်ခဲ့ကြတာဖြစ်တယ်ပေါ့အော်အဲ့တော့ကိုယ့်ရဲ့ဒီဆန္ဒပေါ့နော်မင်းနဲ့ရွေးချယ်ထားတဲ့အစိုးရကိုအစ်တက်ကနေဒီအာဏာပြန်ထိန်းနေပဲပြောအာဏာပြန်သိမ်းနေပဲပြောဒါကြီးကိုလက်ခံဖို့ဆိုတာကဘလို့မှမဖြစ်နိုင်ဘူးကျမတို့ပေးထားတဲ့မဲတွေကိုမလေးစားဘဲနဲ့အခုလိုမျိုးလုတ်တယ်လို့ခံစားရတဲ့အတွက်ကြောင့်မလို့ဒါကိုယ့်ရဲ့ရတအစိုးရကိုပြန်ပြီးတော့မှအာနာနှင်းအစီအစဉ်တဲ့အတွက်ပါဝင်ရခြင်းဖြစ်ပါတယ်မှာ
LGBT တွေဆိုတာကဒါလူမှုအတိုင်းအဝန်အတွင်းမှာနှိမ်ချဆက်ဆံခံရတဲ့သူတွေထဲမှာပါပါတယ်အလွယ်တကူပြစ်မှတ်ထားခံရလေးရှိတဲ့သူတွေထဲမှာပါတာပေါ့နော်ဆိုတော့အခုလေဒီဆန္ဒပြပွဲတွေမှာပါလာတဲ့အခါမှာကိုယ့်ကိုအလွယ်တကူပြစ်မှတ်ထားပြီးတော့နှိပ်ကွတာဖမ်းဆီးတာမျိုးတွေဖြစ်လာမှာရောမစိုးရိမ်ဘူးလားရှင
်အော်စိုးရိမ်တယ်မှာဒါပေမဲ့လည်းမထွက်လို့မရတဲ့အခြေအနေမျိုးမှာကတော့ဒါနိုင်ငံသားတယောက်ရဲ့ခံယူတတ်ပေါ့နော်တာဝန်စီစဉ်တဲ့အတွက်ကြောင့်မလို့ထွက်ရတာရှိတယ်စိုးရိမ်မှုတွေကတော့ရှိတယ်မှရညဆိုလို့ရှိရင်ဖြတ်မြောက်တတ်မအိပ်ရဘူးပြီးပြီဆိုလို့ရှိရင်အင်တာနက်ကမရှိတဲ့အချိန်မှာတစ်ခုခုအရေးပေါ်ဆိုရင်ဘာလို့လို့ဘာကန်ရမယ်လဲမသိဘူးညပေါင်းများစွာအိပ်ကောင်းစင်မအိပ်ရသလိုမနဲ့နိုးထလာပြီဆိုလို့ရှိရင်လည်းအဲ့အတွေးကြီးတန်းဝင်လာပြီးတော့မှရင်တုံသွားတာတွေရှိတယ်အဲဘယ်နှစ်ကိုယ့်အလက်ရောက်လာမှလဲငါရဲ့အချိန်တွေဘယ်နှစ်ဒီတန်တိုင်းနောက်မှအကုန်ဆုံးရမလဲဆိုတဲ့တွေးစိတ်အကြောက်စိတ်ကတော့ဒါရှိတယ်လူတိုင်းမှာလည်းဒါရှိကြတဲ့အတိုင်းကြပဲပေါ့သို့တော်လည်းခုနိုင်ငံကလေးတွေကအသက်လေးတွေငငယ်လေးတွေနဲ့လမ်းမပေါ်မှာဆန္ဒတွေပြနေကြတယ်ဒီမှာကျမတို့ကမျိုးမပွားတော့ဘူးနဲ့ကိုယ့်ရဲ့မျိုးဆက်တွေအတွက်တာဝန်ရှိတယ်လို့ခံစားရတဲ့ဈာမှလည်းမနေနိုင်ဘူးသူတို့တွေအတွက်ရှေ့ရနေပြီးတော့မှဒါအမြင်ဆုံးတိုင်းပြည်ပ ခွင့်ကြိုးထုတ်ထမ်းမှုကိုဦးတည်ဖို့အတွက်ကိုရှောက်တိမ်မယ်လဲရှေ့ထွက်တာပေါ့မှာရဲ့သူရင်းတည်းကတော့အစကတ်နဲ့အမျှရှိတာပေါ့
ဆိုတော့အခုလိုအာဏာသိမ်းလိုက်တဲ့အတွက်တိုင်းပြည်အနာဂတ်အပေါ်မှာရောဘယ်လိုစိုးရိမ်မှုရှိလဲဒါတိုင်းပြည်အတွက်ဘယ်လောက်ထိဆုံးရှုံးနေတာမျိုးတွေဖြစ်လာမယ်လို့ထင်ပါလဲရှင
်တူပါသူအာဏာသိမ်းတယ်ပဲပြောအာဏာထိန်းတယ်ပဲပြောဒီလုံးရက်ကိုဒီဒီမိုကရေစီနီးမကျဘူးလို့ထင်တဲ့အတွက်အစိုးရဝင်နေတယ်ရောပြည်သူတွေရောသပိတ်မှောက်တဲ့အတွက်ဇန်နီယာတွေလည်းပတ်သက်တယ်မြန်မာပြည်ဒီဒေသပေါက်ကတော့ဖွင့်ပြောထုတ်တဲ့မှုမှာအများကြီးနောက်ကျပြီးခါပြက်ပြီးတန်နေအောင်မယ်လို့ယူဆတယ်ဒီထက်ဒီအာဏာသိမ်းတဲ့စက်တန်ကရှိသွားမယ်ဆိုရင်နိုင်ငံတကာရဲ့ပိတ်ဆို့အရေးကြီးမှုတွေနဲ့မြန်မာပြည်ဒီအထူးကြံပြီးအောင်မှာဟိုးအရင်အာဏာရှင်ဖြစ်မှာစိတ်နေသလိုကွန်ပျူတာရှားပါတာတွေဟိုအဝိထေရှားပါတာတွေပန်ကိုဈေးကွက်တွေပေါ်လာပြီးတော့မှဟိုဗတ်ဆိုင်ရှိတဲ့လူတွေကတုံ့နိုင်ရှုံနိုင်ဗတ်ဆိုင်မရှိတဲ့လူတွေကဆင်းရဲတဲ့ဆင်းရဲပြီးတော့မှတရားဥပဒေစိုးမိုးရေးတွေပါပြပြားထိခိုက်ပြီးတော့မှလေအဲ့လိုမျိုးရှင်းစာရိုက်တာပြက်တာတွေထိတောင်ဖြစ်နိုင်တယ်လို့တော့ယူဆထားပါတယ်မှာ
မရှင်းတဲ့လို့ LGBT တွေအတွက်လည်းပို့ပြီးတော့ခက်ခဲလာနိုင်တဲ့အခြေအနေတွေဖြစ်လာနိုင်မယ်လို့ထင်ပါလားရှင
်ထင်ပါတယ်ရှင်ဘာကြောင့်မလို့လဲဆိုလို့ရှိရင်အခုဆိုလို့ရှိရင်စန္ဒပြကောင်းဆောင်တွေသင်ပေါ်ကြော်ကြားပြီးစစ်ပြက်နဲ့ပြီးမရက်တည်တဲ့လူတွေနောက်ရဟန်းဆိုင်နာတွေတောင်မှဖန်စီအရေးယူထောင်ထတယ်ဆိုတဲ့အနေအထားမျိုးမှာ LGBT တွေဆိုတာတော့အမှနကိုကဲရမှလူတွေရဲ့တစ်ဆင့်ဆင့်ခါခြင်းကိုခံရတဲ့အတွက်စမားတို့တွေအတွက်ဆိုလို့ရှိရင်ခိုင်းရစီရလဲတဲ့အတွက်ပို့ပြီးတက်ကတ်ချနိုင်တဲ့အခြေအနေမျိုးထိပြန်ပြီးရောက်သွားနိုင်ပါတယ်ဥပမာပုံမှန်လေးလေးပြောရမယ်ဆိုရင်ဟိုတော့ကစမားတို့ငယ်ငယ်ဆိုရင်အမှုလုံးအမှုဖြည့်ခံရတာပတ်စံလို့ရဆိုရင်စမားတို့တက်ကြီးပေးတယ်လို့မျိုးနော်အလို9000တပိန်ပေးရတာပါတဲ့ဖုန်းတွေကိုယူသွားပြီးတဲ့ဒီမှာနောက်တစ်နေ့ကမှပြန်လာရေးပတ်စံနဲ့ဆိုတဲ့အနေအထားမျိုးတွေအဲဒါမျိုးတွေထိတော့မှပြန်ရောက်သွားနိုင်တယ်လို့နောက်ပြီးရင်လူခွင့်ရချိုးဖောက်မှုတွေလည်းအများကြီးရှိလာနိုင်တယ်လို့တောင်းတပါတယ်အမဟုတ်
မရှင်းသန့်ဆိုရင်ဒါလူခွင့်ရေး LGBT ခွင့်ရေးတွေနဲ့ပတ်သက်လာရင်ရှေ့တန်းမှာတက်တက်ကြွကြွဆောင်ရွက်နေတဲ့သူတဦးပါဆိုတော့အများကလည်းကိုယ်ကိုကောင်းကောင်းကြီးသိနေကြတယ်ဆိုဒီလိုလူတယောက်အနေနဲ့အခုလိုအခြေအနေမျိုးမှာအာဏာပိုင်ဘက်ကနေပြီးတော့ကိုယ့်ကိုချင်းချောက်တာမျိုးဖမ်းဆီးဖို့ကြိုးစားတာမျိုးရောကြုံရတာရှိပါလားရှင်
နောက်ဆက်ကြည့်တော့သူတို့ဘက်ကနေတစုံတရာချင်းချောက်တာမျိုးလည်းမရှိဘူးဒါပေမဲ့ဒေတာဘောက်ကတော့ဖမ်းမဲ့ဆိုလို့ရှိရင်ချက်ချင်းဝုံတိုင်းဆိုရောက်လာပြီးတော့ဖမ်းခေါ်သွားမှာပဲအဲကြိုပြီး notice တွေပါလေပို့မယ်လို့မထင်ဘူးမှဟုတ်အဲ့အတွက်လည်းအရာရာပြင်ဆင်ထားပါတယ်အကောင်းဆုံ
းအာဏာသိမ်းမှုကိုစန့်ကျင်တဲ့လက်ရှိဆန္ဒပြပွဲတွေထဲမှာ LGBT အတိုင်းအဝါရဲ့ပါဝင်မှုကရောဘလောက်အတိုင်းအတာရှိတယ်လို့ပြောနိုင်ပါမလဲရှင
် LGBT အနေနဲ့ပြောမယ်ဆိုရင်အမဒါတတိုင်းချီရောတန်တန်တလျားမှာရှိနေတယ်မြို့အတူတူရ LGBT တွေကသူတို့ခန္ဓာအတူတူရနေပြီးပင်မတပိတ်စစ်ဆောင်နေနဲ့ပေါင်းတာတော့လည်းကောင်းဘုံမဟုတ်တော့သူတို့ပါကသူတို့ပင်မတပိတ်နေနဲ့ထွက်တဲ့အခါတွေကလည်းရန်ကုန်မန္တလေးတွေမှာဟိုရှမ်းပြည်နယ်ကချင်ပြည်နယ်ပေါ့နော်ဒီကျမတို့ LGBT တွေရှိတဲ့နေရာတွေမှာသူတို့တွေဒီလိုမျိုးကြီးသူလူထုနဲ့အတူဆန္ဒထုတ်ဖော်နေတယ်ဆိုတာကိုကျမတို့ဒီဆိုရှယ်မီဒီယာကနေတွေ့နိုင်တယ်ပြီးဆိုလို့ရှိရင်ကျမတို့မှာကွန်ရက်ရှိတယ်ပေါ့နော်အချင်းချင်းကွန်ရက်ထိစပ်ထားတာရှိတယ်LGBT rights network ကနေပြီးတော့လေသူတို့ဗာလုပ်တယ်ဆရာလေး sharing လုပ်ဖြစ်ပါတယ်အမအကောင်လုံးတက်တက်ကြွကြွဒီချိန်မှာပါဝင်တယ်သူကြတာတခုကတော့ဒီချိန်မှာပြည်သူလူထုဒီ LGBT ဖြစ်လို့နှိမ်ချတယ်ဆိုတာမရှိဘဲနဲ့ LGBT ဝေဒီနိုင်ငံရေးရေးသိမ်းရင်းမြစ်နဲ့ဒီလိုမျိုးခံနာမှာပူပေါင်းပါဝင်တယ်ဆိုပြီးတော့မှသူ့ကြိုးစို့တင်ခံရတယ်အထူးကွန်ပျူတင်ခံရပါတယ်ဒီချိန်မှာ
ဟုတ်ကဲ့အခုဆိုရင်ဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတလနီးပါရှိလာပါပြီဆန္ဒပြပွဲတွေဆိုရင်လည်းဒါသတင်းပတ်နဲ့ချီရှိလာနေပါပြီဆိုတော့ဒီလှုပ်ရှားမှုမှာဘယ်အခြေအနေအထိမရှင်းသန့်အနေနဲ့ဆက်ပြီးတော့ပါဝင်သွားမှာပါလဲရှင
်ဒီဟာကအဆုံးထိတိုက်ရမယ့်တိုက်ပွဲပေါ့ကျွန်မတို့ကတော့တိုက်ပွဲကိုဘယ်လောက်ထိရည်ရွယ်ထားလဲဆိုလို့ရှင်2008ဖွဲ့စည်းပုံခြေခံဥပဒေကြီးပြတ်သောပြီးတော့ကျမတို့တွင်မြောက်တဲ့အစိုးရပြန်လည်ရရှိပြီးပြည်နယ်နဲ့ဒီမိုကရေစီအစိုးရအတွက်ဖွဲ့စည်းပုံအစ်စ်ကိုရေးဆွဲနိုင်တဲ့အထိတိုက်ရမယ်လို့ကျမတို့ကသုံးဖြတ်ထားတယ်။အဲ့အတွက်ကြောင့်မလို့ဘယ်လောက်ကြာမယ်ဆိုတာမပြောတတ်ဘူး။ကျမတို့ຫນွေဥတော်လည်းရေးပြီးတစ်လလည်းဖြစ်ဖြစ်မှာတစ်နှစ်လည်းဖြစ်ဖြစ်မှာနှစ်နှစ်လည်းဖြစ်ဖြစ်မှာတောင်းနှစ်လည်းဖြစ်သွားမယ်။အဲ့တော့ကျမဒီတန်တိုင်နောက်ကိုမရောက်သေးသေး၍ပါနေပါပဲ။အကယ်၍ကျမတန်တိုင်နောက်ပါသွားရင်လည်းကျမဒီခေါင်းဆောင်ဖွဲ့ဘူးဒီအချိန်မှာအားလုံးဒီဒီဥပဒေစဉ်ဒီခေါင်းဆောင်တွေဖြစ်ကြတယ်။တမခေါင်းဆောင်တွေပုံပဲနဲ့အားလုံးရဲ့အသိစိတ်နဲ့သွားတဲ့အတွက်ဒီတိုက်ပွဲအသေးကြတယ်။ဘသူတွေပဲအထက်ကိုဘလောက်ပဲရတယ်ဒီတိုက်ပွဲကိုဦးဆောင်မဲ့သူတွေကတော့ဆက်ပြီးတော့မှ LGBT တွေရဲ့မှလည်းရှိနေအောင်မှထွက်ပေါ်နေအောင်မှသူတို့တွေဖန်တီးနိုင်တဲ့ဆွဲအားတွေတက်တီတွေကအရင်နဲ့မတူတော့ဘူးဆိုတော့လေအဲ့တော့ကျမကတော့အဆုံးထိတိုက်မယ်အဲ့လိုပဲ LGBT တွေကလည်းအဆုံးထိတိုက်တယ်ဘယ်အဆုံးထိလဲဆိုလို့ရှိရင်ကျမတို့ရွေးချယ်တင်ပြတဲ့အစိုးရပြန်လဲတက်လာပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေမရှိဘဲနဲ့အစ်စ်ပြန်လဲပြီးရေးဆွဲတဲ့စစ်မှန်တဲ့ဒီမိုကရေစီရတဲ့ဒီကျမတို့တိုက်သွားမှာပါကမ္ဘာကုလသမဂ္ဂကရောဒီအမေရိကန်ပါဝင် ဒီဘောနော်ဒီမိုကရေစီအင်အားကြီးနိုင်ငံတွေအနေနဲ့လည်းနိုင်ငံဘက်ကနေအမြဲတမ်းကျမတို့နိုင်ငံဒီမိုကရေစီပြန်ရပြီးဖန်ဆီးခံထားတဲ့ဒီလွတ်မြောက်ဖို့အတွက်ကုညီပေးပါလို့တောင်းဆိုချင်ပါတယ်ဟုတ
်ဟုတ်ကဲ့ပါမရှင်ခင်ကျေးဇူးများကြီးတင်ပါတယ်နော်
ဘာကိမီရေးစီစဉ်တင်ဆက်တဲ့အပတ်စဉ်မျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တူတာဆောင်တဲ့အမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးမှာပါဒီတစ်ပတ်မှာတော့ရင်းနှီးချုပ်ဖြစ်လာမဲ့ Merrick Garland ကွန်ဂရက်လွှတ်တော်ဌာနပွဲမှာဖာရီပြောခဲ့လဲကွန်ဂရက်လွှတ်တော်လုံခြုံရေးဌာနအကြီးအကဲဟောင်းတွေရဲ့လွှတ်တော်ဌာနပွဲ American နဲ့ Saudi Arabia ဆက်ဆံရေးအလားအလာစတာတွေကိုကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
အမေရိကန်ရှေ့နေကျုပ်ဖြစ်အဆိုပြုခံထားတဲ့တရားသူကြီး Merrick Garland ကတကယ်လို့သူသာရှေ့နေကျုပ်ဖြစ်တာဝန်ထမ်းဆောင်ခွင့်ရမယ်ဆိုရင်လွန်ခဲ့တဲ့ဇန်နဝါရီ6ရက်နေ့ကကွန်ဂရက်လွှတ်တော်ကိုဝန်ဆီမှုနဲ့ပတ်သက်လို့ပထမဆုံးစုံစမ်းစစ်ဆေးတော်မှာဖြစ်တယ်လို့တင်းလာနေကပြောပါတယ်2020အမေရိကန်သမ္မတရွေးကောက်ပွဲမှာသူသာအမှန်တကယ်အနိုင်ရသူဖြစ်တယ်လို့သမ္မတဟောင်းဒေါ်နယ်ထရမ့်ကအစင်တဆိုင်ပြောဆိုလာပြီးတဲ့နောက်ကွန်ဂရက်လွှတ်တော်ကိုဝန်ဆီကြဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းခဲ့တာပါရှင်းနေကြုံအမည်စင်းတင်တင်ခံရသူ Merrick Garland ကအခုလိုပြောပါတယ
် I think this was the most heinous attack
Democracy ကျင့်စဉ်နဲ့အညီသွားနေတဲ့လမ်းကြောင်းကိုအပြင်းထန်ဆုံးတိုက်ခိုက်တာပဲလို့ထင်ပါတယ်ဘဝတစ်လျှောက်လုံးဘယ်လိုမှဒါမျိုးမမြင်တွေ့ခဲ့ပါဘူးလို့ဆိုပါတယ်အမေရိကန်တရားရေးဌာနကဒီချမ်ပက်ရှင်နှစ်မှုမှာပါဝင်သူရာနဲ့ချီကိုဖမ်းဆီးဆွဲချက်တင်ခဲ့ပြီးပါပြီ။ဒါပေမဲ့လည်းသမ္မတဟောင်းထရန့်အပါဝင်ဒီကိစ္စနဲ့ဆက်ဆက်သူတွေကိုပိုကြဲကြဲပြန့်ပြန့်အရေးယူနိုင်ရေးဒီမိုကရက်တွေကလှူလာနေတာပါ။အထက်လွှတ်တော်အမတ်ရှယ်တန်ဝှိုက်ဟောက်စ်ကအခုလိုပြောပါရယ
်။ That you will not rule out investigation of funders
ဇန်နဝါရီ6ရက်နေ့ကကွန်ဂရက်ကိုဝန်ဆီးခဲ့တဲ့ဖြစ်ရမှာပါဝင်သူစီစဉ်သူအစုအဖွဲ့ခေါင်းဆောင်အကူအညီပေးသူနောက်ွယ်ကထောက်ပံ့ပေးသူအားလုံးကိုခြံထားလို့မရပါဘူးလို့ပြောသွားတာပါ။ဝါရင်တရားသူကြီးဖြစ်တဲ့ဂါလန်ကိုသမရဘရိုက်ဥပမာကလစ်လပ်သွားတဲ့တရားရုံးချုပ်တရားသူကြီးနေရာမှာအစားထိုးခံဖို့2016ခုနှစ်ကကြိုးစားခဲ့ဘူးရတယ်။ဒါပေမဲ့လည်းသမရရွေးကောက်ပွဲနီးနေရလို့ Republican တွေကအကြောင်းပြပြီးတော့အတည်ပြုမပေးခဲ့ပါဘူး။အခုခါမှာတော့ရာထူးနေရာကိုအလွဲသုံးစားလုပ်တာကြောင့်လို့ဆိုပြီးတော့ Democratic တွေကဆေးဆိုးဒေါသထွက်နေတဲ့ Trump ခန့်ထားတဲ့ရှေ့နေချုပ်နေရာကို Garland နဲ့အစားထိုးဖို့ဆက်ရထပ်တန်နေကြတာပါ။အထက်လွှတ်တော်အမတ် Dick Durbin က
Under Attorney General Sessions and his successor Bill Barr.
ရှင်းနေကြုံဆက်ရှင်နဲ့ Bill Barr လက်ထက်တရားရေးဌာနဟာအင်ဂျီရောရဲ့လက်နက်တပွဲဖြစ်လာပါတယ်။သမ္မတ Trump နဲ့သူ့မိသားစုသူ့နိုင်ငံရေးမဟာမိတ်တွေအကျိုးစီးပွားကိုပဲရှေ့ရှုခဲ့တာပါလို့ဆိုပါတယ်။ Republican တွေဘက်ကလည်းသမ္မတဥပမာလက်ထက်မှာအလားတူဖြစ်တည်ရှိတယ်ဆိုပြီးတော့ပြန်ဆွဆွဲနေပါတယ်။အထက်လွှတ်တော်အမတ် Ted Cruz က
Was it the Department of Justice was politicized?and weapon
ရာဇဝတ်နဲ့ချီကျင့်သုံးလာတဲ့တရားရေးဌာနရဲ့လုပ်ငန်းစဉ်တွေနဲ့အဆက်ကျင်ပဲဖြစ်ပြီးတော့နိုင်ငံရေးအရာလက်နက်သဖွယ်အသုံးချခဲ့ပါတယ်ပါတီတရရက်ကသူ့ပြိုင်ဘက်ကိုတက်ခဲ့ဖို့တရားရေးဌာနကိုအသုံးချလို့မရပါဘူးလို့သူကပြောသွားတာပါဂါလန်ကတော့အရှင်းနေကျိုးရာဇဝတ်ဟာနိုင်ငံရေးရာဇဝတ်လို့မမြင်ကြောင်းပြောပါတယ်ဒါပြင်ဒီရာဇဝတ်ဟာတစုံတစ်ယောက်ပိုင်ဆိုင်တဲ့ရာဇဝတ်တာဝန်မျိုးမဟုတ်ပဲအမေရိကန်ပြည်ထောင်စုရဲ့ကြီးမားတဲ့တာဝန်ကြီးတစ်ရက်ဖြစ်တယ်လို့လည်းဆိုပါတယ်လာမယ့်သတင်းပတ်မှာတော့အထက်လွှတ်တော်ကဂါလန်ကိုရှင်းနေကျိုးအဖြစ်အတည်ပြုခန့်အပ်ွယ်ရှိပါတယ်ခင်ဗျာသမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကလွှတ်တော်ကိုဝင်စည်းစမှာလုံခြုံရေးတွေဘက်ကမတားဆီးနိုင်ကြတာနဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေကိုကွန်ဂရက်လွှတ်တော်လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကအမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေကိုအင်္ဂါနေ့ကပထမဆုံးအနေနဲ့အစီရင်ခံတင်ပြခဲ့ပါတယ်။ဇန်နဝါရီ6ရက်တက်ပြီးတဲ့ကွန်ဂရက်လွှတ်တော်ကိုဝင်စည်းတာဟာတမိုင်းမှာမကြုံဘူးတဲ့အဖြစ်ပြက်လဲဖြစ်တာကြောင့်လုံခြုံရေးဆိုင်ရာဘက်မှပြင်ဆင်မှုတွေအားနိုင်ခဲ့တယ်လို့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကဝန်ခံပြောကြားခဲ့ပါတယ်လွတ်တော်လူညီဆိုင်ရာရဲဌာနအကြီးအကဲဟောင်းစတီးဗ်ဆန်က
We properly planned for a mass demonstration with
ဌာနပြဝဲတွေအတွင်းရုံရင်းစံကတ်ဖြစ်နိုင်လောက်တဲ့အခြေအနေအတွက်ပဲပြင်ဆင်ခဲ့တာပါလုံခြုံရေးတွေတကယ်ကြုံလိုက်ရတာကစစ်စင်ရေးပုံစံပူးပေါင်းတိုက်ခိုက်တဲ့ပုံစံနဲ့လွတ်တော်အဆောက်အုံကိုအကြမ်းဖက်ဝင်စီးခဲ့တာပ
ါကွန်ဂရက်လွှတ်တော်ရဲ့လုံခြုံရေးအသုံးစရိတ်ဟာဒေါ်လာ3,500ကျော်ရှိပြီး Trump ရဲ့ Stop the Steal မဲခိုယူမှုကိုတားဆီးကြဆိုတဲ့စီဝေးပွဲမတိုင်ခင်မှာဒေသခံ DC ရဲ့တပ်ဖွဲ့ဖက်ဒရယ်အဆင့်တာဝန်ရှိသူတွေအားလုံးနဲ့လည်းလူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဇန်နဝါရီ6ရက်နေ့မှာသမ္မတဂျိုးဘိုင်ဒန်အနိုင်ရမှုကိုအတည်ပြုပေးမယ်။ပြည်နယ်ကိုစားပြုမဲတွေကွန်ဂရက်လွှတ်တော်မှာရည်တွယ်အတည်ပြုပေးရတာပါ။အလို့တော်လူမျိုးရေးဆိုင်ရာအကြီးအကဲဟောင်း Paul Arving က
everyone was very satisfied that we had
အဲ့ဒီအချိန်ကရရှိတဲ့ထောက်လှမ်းရေးသတင်းတွေပေါ်အခြေခံပြီးအင်မတန်ပြည့်စုံကောင်းမွန်တဲ့လုံခြုံရေးအစီအစဉ်ရေးဆွဲထားတာကြောင့်အားလုံးကကျေနပ်နေကြတာပါ
စံပြပွဲမှာအကြမ်းဖက်နှံခြေအနေအထားတွေပိုတိုးလာတယ်လို့ဇန်နဝါရီ9ရက်နေ့မှာ FBI ပြောင်းစုစုံစမ်းစစ်ဆေးဘီရိုကသတိပေးထားပါတယ်ဒီသတိပေးချက်ကိုတာဝန်ရှိသူတွေဘာကြောင့်မသိကြရလဲဆိုပြီးတော့လေဒီမိုကရက်တစ်ဘက်ကမေးခွန်းထုတ်နေတာပါစတီဗ်ဆန်းက
That's something we need to look at. What's the process?
သတိပေးချက်ဘယ်လိုထုတ်ပြန်ခဲ့တာလဲ။အချက်အလက်တွေဘယ်လိုစီစဉ်ပြီးသိရမယ့်သူတွေတည်ပြီးဒီလားဆိုတာတွေပြန်ကြည့်ရပါမယ်
။ရာစုနှစ်နှစ်နှစ်အတွင်းအစိုးရဆုံးဒီအဖြစ်ပြက်နဲ့ပတ်သက်လို့ပင်နဂွန်စစ်ဌာနချုပ်အရာရှိတွေနောင်သတင်းပတ်ကြားရေးလွှတ်တော်မှလာရောက်ထွက်ဆိုဖို့ရှိနေပါတယ်ခင်ဗျာ
။ Thank you very much everybody. It's a great honor to have the Crown Prince.Big purchaser of equipment and lots of other things and
what American Thamrahan Donald Trump လက်ထက်တုန်းကတော့ MBS လို့လည်းသိကြတဲ့ Sorry Asian Sam Minda Mohammed Bin Salman နဲ့အလွန်ကောင်းမွန်တဲ့ဆက်ဆံရေးရှိခဲ့ပြီးတော့ဆက်လက်နဲ့ပစ္စည်းတွေတောင်ရောင်းချခဲ့ပါတယ်။အခုသမ္မတ Joe Biden လက်ထက်မှာရော Sorry Arabia နဲ့ဘလို့ဆက်ဆံရေးမျိုးရှိလာမလဲဆိုတာကိုအများကသိကျင်နေကြတာပါ။အိမ်ပြည်တော်ပြောခွင့်ရ Jen Psaki က
The president's counterpart is King Salman.
သမ္မတ Joe Biden နဲ့အဆင့်တူတူဟာဘုရင် Salman သာဖြစ်ပါတယ်လို့သတင်းတော်တွေရဲ့အမေကိုဖြေသွားတာပါ။အသက်85နှစ်အရွယ်ဘုရင် Salman ဟာနိုင်ငံအုပ်ဆောင်ဖြစ်ပေမဲ့အသက်35နှစ်အရွယ်အင်ရှင်မင်းသားဟာလက်တွေ့မှာနိုင်ငံကိုအုပ်ချုပ်နေသူဖြစ်တယ်ဆိုပြီးအားလုံးကသိထားတာပါ။သူဟာပြည်ပြင်ပြောင်းလဲရေးသမားဖြစ်တယ်လို့ကြေညာထားပေမဲ့2018ခုနှစ် Sorry ကောင်စက်ဝင်ရုံးအတွင်းဝင်ရောက်ပြီးတဲ့နောက်ပျောက်ဆုံးသွားတဲ့ Washington Post သတင်းတော်ဂျမဲကာရှိုဂီအသက်ခံရတဲ့ဆိုတော့လူခွေချူဖောက်မှုသတင်းတွေဟိုလီတကျော်ထွက်ပေါ်ခဲ့တာပါ။သမ္မတဘိုင်ဒန်ဆိုရအနေနဲ့တော့ Sorry Arabia ရဲ့လူခွေအခြေအနေပေါ်အာယုံစိုက်စောက်ကြည့်သွားမှာဖြစ်တယ်လို့ဆိုပါတယ်။နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price က
And the American people expect that US policy towards
Sorry Arabia နဲ့ဆက်ဆံရမှာတရားဥပဒေစိုးမိုးရေးလူအခွင့်အရေးလေးစားလိုက်နာမှုစတာတွေကိုအလေးထားဖို့ American လူထုကမျှော်လင့်နေတာပါဒါကြောင့်ကျွန်တော်တို့ရဲ့စံတန်ဘိုးနဲ့အညီ Saudi Arabia နဲ့ဆက်ဆံသွားမှာပါသူတို့ကမှအလားတူစံတန်ဘိုးတွေမရှိပေမဲ့လည်းကျွန်တော်တို့ရဲ့ယက်တီချက်စံတန်ဘိုးတွေကိုရှင်းရှင်းလင်းလင်းဖော်ပြဖို့ဝင်လေးနေမှာမဟုတ်ပါဘူး
ဒီလိုကနဦးပြောဆိုမှုတွေဟာ Sorry Arabia နဲ့ဆက်ဆံရေးကြီးကြီးမားမားအပြောင်းအလဲတွေရှိလာလိမ့်မယ်လို့ထောက်ပြနေတာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။မူဝါဒရေးအကြံပေးအဖွဲ့ Carnegie Endowment for International Peace အဖွဲ့က Michelle Dan ကအခုလိုပြောပါတယ
်။ It's a different approach right President Trump right at the beginning of his administration
ဆက်ဆံရေးကမတူတော့ပါဘူး။သမ္မတ Trump အာဏာရလာတဲ့အစောပိုင်းအချိန်တုန်းက Sorry Arabia ကိုတွားခဲ့သလို Mohammed Bin Salman ကိုအာဏာဆက်ခံမဲ့သူဖြစ်လက်ခံထားတာပါ။အခုသမ္မတ Biden လက်ထက်မှာတော့ဘာအပြောင်းလဲတွေလုပ်မလဲဆိုတာကိုမသိရပါပဲ။တခြားတာကသမ္မတ Trump လို Mohammed Bin Salman ကိုအလင်းစလို့ဆက်ဆံအသိအမှတ်ပြုမှာမဟုတ်ပါဘူးလို့သူကပြောတော့တာပါ။ဒီလိုအခြေအနေတွေကြောင့် Biden ဆိုရအနေနဲ့ Sorry Arabia နဲ့ဆက်ဆံရေးပေါ်ပြန်သုံးသပ်ရမှာချင်းတွင်ရှာညှိဖို့တော့ခက်ခဲလိမ့်မယ်လို့သုံးသက်သူတွေကထောက်ပြကြပါတယ်ခင်ဗျာ
။သူရဆောင်တဲ့ American အခွင့်အစည်းအဝေးကိုကိုအောင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့သိပ္ပံနဲ့ဤပညာအစည်းအဝေးကိုတင်ဆက်ပေးကြပါတယ်။ဒေါက်ခင်မျိုးသက်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဒီကြပ်သိပ္ပံနဲ့ဤပညာကိုတင်ဆက်မှာမြန်မာနိုင်ငံကကွန်ပျူတာသုံးသူတွေအတွက်လုံခြုံရေးဆိုင်ရာတည်ထားတင်တာတွေကို American နိုင်ငံ Iridium Satellite ကိုမြေက Computer Software ပညာရှင်ကိုရဲကျော်ကပြောပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကို၃ချိန်ကြုံခဲ့ကြရတဲ့အချိန်မှာ1962နဲ့1988ခုနှစ်တွင်နဲ့ရှင်ရင်အခုနောက်ဆုံး2021အာဏာသိမ်းချိန်မှာစစ်တွေရေးဆိုင်ရာဤပညာတိုးတက်မှုကြောင့်ဖြစ်ရတွေကိုအချင်းနဲ့တပြင်းညီကဘာကတည်လာနေတာပါဒါကိုအာဏာသိမ်းခံတဲ့စစ်တပ်ကလည်းနီးညွှန်းစုံနဲ့ပိတ်ပင်ဖို့အတွက်ကြိုးစားနေတာကြောင့်ဆက်သွယ်ရေးအတွက်အရေးပါတဲ့ဖုန်းတို့ကွန်ပျူတာတို့သုံးဆွဲရမှာကိုယ့်ရဲ့လုံခြုံရေးဆိုင်ရာတွေကိုတည်ထားဖို့အရေးကြီးတယ်လို့ software ပညာရှင်ကိုရဲကျော်ကပြောပါတယ
်ဘလိုမျိုးဆက်သွယ်ရေးလုံခြုံမှုတွေလိုအပ်တယ်လဲဘယ်ပုံစံမျိုးနဲ့လုံခြုံရေးယူမလဲဆိုတာတွေကိုအခြေခံအားဖြင့်နားလည်ထားဖို့လိုတယ်လို့ယူဆပါတယ်ခင်ဗျာ
ဆက်သွယ်ရေးအတွက်ဖုန်းလိုကွန်ပျူတာတို့သုံးတဲ့နေရာမှာအရေးအကြီးဆုံးကကိုယ်အသုံးပြုမဲ့ password ဖြစ်ပါတယ်
။ message ကိုလုံခြုံအောင်လို့လုပ်ရမယ် password ကိုလုံခြုံအောင်လုပ်ရမယ်အဲ့လိုပဲကိုယ့်ရဲ့ message ရဲ့လုံခြုံတဲ့ strength က ကိုသုံးတဲ့ password ပေါ်မှာပဲမူတည်ရယ်ကိုသုံးတဲ့ password ကဖောက်ရတာလွယ်တယ်ဆိုလို့ရှိရင်ဒီ message ကလည်းမလုံခြုံတော့ဘူးပေါ့လေနည်းနည်းလုံခြုံအောင်ယော့သွားမှာပေါ့လေ phrase လေးနဲ့ကိုမှတ်ထားမယ်အဲ့ဒီထဲမှာ numerical ပါမယ်ပြီးတော့ special character တွေပါမယ်အဲ့ဒီလိုပါထည့်ပြီးတော့ password ကို၈လုံးကနေ10လုံးလောက်ထိအားရမယ်ကိုကောင်းထဲမှာပဲမှတ်ထားရမယ်အဲ့ဒါတွေကိုချရေးမထားအောင်ချရေးထားလို့ရှိရင်တို့ကစာရွက်ရသွားလို့ရှိရင်ဒါတွေကဟိုရသွားမှာပေါ့လေဒါဆိုအလေးအကျင့်လေးဟိုလုပ်ယူသွားမှာပေါ့သိရမလားဘာလို့ဖြစ်ရင်ဟို password ကို1 2 3 4 5 6 7 8အဲ့လိုမျိုးထားလိုက်လို့ရှိရင်တော့အရန်လွယ်တယ်လေသိရမလားအဲ့တော့ရှေ့ဆုံး၂လုံးလောက်ကို default လိုက်နိုင်ရတယ်ဒီဟာကိုစမ်းကြည့်ကိုကဒီ chance အရင်များတယ်သိမလား1 2ဆိုတာနဲ့ဟိုတိသွားပြီ1 2 3 4 5 6အဲ့လိုခံမှန်းရလွယ်သွားတာပါ
password ကအရေးကြီးဆုံးပေါ့နော
် password ကအရေးကြီးဆုံးပဲဒီ cyber message လုံခြုံရေးမှာ password ရဲ့ strength ကအရေးကြီးဆုံးပဲပေါ့ password ကိုဘယ်လိုမျိုးလုံခြုံအောင်လုပ်မလဲပေါ့လေမိမိအတွက်ထားရေးစရာမလိုပဲမှတ်မိလွယ်ပြီးတော့တခြားလူအတွက်ခံမှန်းရခက်တဲ့ password တစ်ဖြစ်ရပါမယ်ပြီးတော့၈လုံးကနေပြီးတော့၁၀လုံးလောက်ရှိတဲ့ password လေးတွေကိုကောင်းထဲမှာပဲမှတ်မိနိုင်တဲ့ habit လေးတွေကိုကိုကနေပြီးတော့စလုပ်ဖို့လိုမယ်လို့ထင်ပါတယ်ခင်ဗျ။ဟ
ိုရွေးတဲ့ခါမှလည်းစကလုံးက၈လုံးကနေ၁၂လုံးဆိုတာနည်းနည်းများလေ။သူများတွေလာပြီးတော့ hack လုပ်တာခံရဖို့အခွင့်အလမ်းနည်းလေပေါ့နော်
။ဟုတ်ကဲ့ခင်ဗျ။ပြီးတော့ကြတော့ number တွေနောက်ပြီးတော့ special character တွေပါထည့်ပြီးတော့သုံးဖို့လည်းလိုပါတယ်ခင်ဗျ
။ computer သုံးတဲ့လူတွေသိတင်ထားတဲ့အချက်လေးတွေပြောပြပေးပါဦး
။ပထမအချက်ကတော့ခုနကပြောလိုပဲသူတို့ကိုဒီဆက်သွယ်ရေးလုံခြုံမှုအတွက်ပညာပေးဖို့လိုပါတယ်နောက်တစ်ခုကတော့ဒီ IT ပညာရှင်တွေစုပေါင်းပြီးတော့ဆက်သွယ်ရေးလုံခြုံမှုအတွက်လိုအပ်တဲ့ software လေးတွေရှာဖွေတီထွင်ထားဖို့လိုအပ်တယ်လို့ထင်ပါတယ်အခုဖြစ်နေတဲ့အခြေအနေအတွက်ဘာဖြစ်လို့လဲဆိုတော့အခုမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့လူဟာဒီအင်အားအတင်းတင်းရှိတဲ့စစ်တပ်တစ်ခုဆိုတော့ဒါကိုလည်းဒီမိထားလို့မရပါဘူးနောက်တစ်ခုကတော့ဒီInternet ပေါ်ကဆွဲယူပြီးတော့ဆွဲသုံးနေတဲ့ free software တိုင်းကလည်းလုံခြုံတယ်မလုံခြုံဘူးလို့ဘယ်သူမှမပြောနိုင်ပါဘူး။အဲ့ဒီအတွက်ကြောင့်မလို့ကိုဟာကိုအသုံးပြုဖို့အတွက် software တွေကိုတိဆောက်ဖို့လိုအပ်လာပါလိမ့်မယ်။အဲ့ဒီ software တွေတိဆောက်ဖို့အတွက်လည်း IT ပညာရှင်တွေ software engineer တွေစုပြီးတော့သူတို့ကလိုက်နာရမယ့်စည်းကမ်းလေးတွေချထားဖို့ဥပမာအဖြစ်ပြောရလို့ရှင် software ထဲမှာ backdoor တွေအထည့်အောင်လို့ဒီလုံးကြီး software တွေမှာ backdoor တွေမထည့်အောင်လို့အဲ့လိုမျိုးစည်းကမ်းလေးတွေပြန်ချထားဖို့လိုမယ်လို့ထင်ပါတယ်
။ဘာကြောင့် backdoor မထည့်ဘဲနဲ့ထားရမှာပါလဲ
။ backdoor မထည့်ဘဲနဲ့ဘာလို့ထားရမလဲဆိုတော့ backdoor ထည့်ထားလို့ရှိရင်လုံခြုံမှုက 100% မရှိပါဘူး။ဘာလို့လဲဆိုတော့ရေးထားတဲ့ software engineer or software developer ကိုနိုင်ကွာ backdoor ကနေပြီးတော့ဝင်လို့ရတဲ့အတွက်ကြောင့်မလို့တခြားလူကလည်းဝင်မယ်ဆိုလို့ရှိရင်နီလန်းတစ်ခုရှိနေလို့ပါအဲ့တော့ backdoor တွေမထည့်ဘဲနဲ့တိဆောက်ထားတဲ့ software လေးတွေကိုရေးထားတဲ့လို့ထင်ပါတယ်အခု
အခြေအနေအဲ့တော့ backdoor ဆိုတာဘာလဲအရင်ပြောပြပေးပ
ါ backdoor ဆိုတာကတော့ဥပမာအားဖြင့်ဆိုလို့ရှိရင်ဒီ software ရေးတဲ့လူပဲတိတဲ့ password တစ်ခုသုံးပြီးတော့ message ကိုဝင်ပြီးတော့ဒီဖတ်လို့ရတဲ့ဟာပေါ့လေ sender နဲ့ receiver ပဲ share လုပ်ထားတဲ့ key မဟုတ်ဘဲနဲ့ဒီဘာခေါ်မလဲဆိုတော့ developer ကပါသူတိတဲ့ key နဲ့ပါဒီယူပြီးတော့ဒီဖွင့်လို့ရတယ်လို့ဟာမျိုးအဲ back door ပေါ့လေအဲ့လိုမျိုးဒီခေါ်တာပေါ့
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံထဲမှာရှိတဲ့ IT ပညာရှင်တွေနဲ့ပြပဟိုအားကိုးနေမှာပဲနဲ့ကိုပိုင် software လေးတွေခံဖို့ပေါ့နော
်တိုင်းပြည်တွေရောတိုင်းပြည်အပြင်မှာရှိတဲ့ IT ပညာရှင်တွေကလည်းဝင်ကူနိုင်ပါတယ်ခင်ဗျဒီအချိန်မှာတော့ဘယ်သူကပဲလုပ်ပြီးလုပ်ပြီးအဆင်ပြေမယ်ထင်ပါတယ
်
ထဲရမှာမဟုတ်ဘူးပေါ့လေ
အခု software တွေရှိပြီဆိုရင်ပြည်သူတွေကဒီ software ကိုတုံးနေအောင်လက်လှမ်းနေနေအောင်ဘယ်လိုလုပ်ပေးဖို့ကောင်းမလဲ
သူတို့ကခုနကပြောပြသလိုဒီ software တွေဘာကြောင့်လိုအပ်တယ်လဲဘယ်လိုမျိုးတုံးရလဲဆိုတာကိုကြိုပြီးတော့ပညာပေးထားဖို့လိုပါတယ်ခင်ဗျအများဆုံးအဖြစ်ကတော့တိတ်ပြီးမသိကြဘူးပေါ့လေဒီဟာတွေကိုလုံခြုံရေး software တွေကိုဘယ်လိုမျိုးတုံးနေဘာကြောင့်တုံးရလဲဆိုတာကိုတိတ်မသိကြဘူးပေါ့လေအဲ့တော့လူတွေတော်တော်များများသိလာအောင်လို့အဲ့ဒီလူတွေကိုပညာပေးထားဖို့လိုပါတယ်အဲ့ဒါမှသူတို့လက်ထဲကိုဒီ software တွေရောက်လာတဲ့အချိန်မှာသူတို့ကဒီ software တွေကိုယူသုံးဖို့အတွက်အစဉ်နှင်းဖြစ်နေပါလိမ့်မယ
်ဘယ်လို software မျိုးပါလဲ
ဘယ်လို software မျိုးတွေလဲဆိုတော့ VPN တို့ကိုယ့်ရဲ့ message ကို encrypt လုပ်တဲ့ software တို့အဲ့လိုဟာမျိုးတွေပေါ့လေနောက်ပြီးတော့ကျတော့သူတို့ရှိမှအရေးပေါ်အသုံးပြုဖို့အတွက် mesh networking လုပ်တဲ့အဲ့လိုမျိုး software တွေပေါ့ဟုတ်
ဆရာမြန်မာနိုင်ငံမှာအခုက ဆိုင်ဘာလုံခြုံရေးဥပဒေကြီးကလည်းရှိနေပြီ။ဒါတွေကိုကြော်လွှားပြီးတော့ဘယ်လိုလုပ်များတုံးနိုင်မလဲ
။ဆိုင်ဘာလုံခြုံရေးဥပဒေကြီးကတော့ရှိလာမှာပဲလေ။ဒါပေမဲ့ဒီဥပဒေကို enforce လုပ်ဖို့အတွက်တော့နည်းနည်းအချိန်ယူရမယ်ထင်တယ်။သူတို့မှလည်းဒီဟာကတိတ်ပြီးတော့ဘာကောင်းမလဲဆိုတော့ first priority မဟုတ်တော့သေးဘူး။အခုချိန်မှာဆိုတော့နည်းနည်းတော့အချိန်ယူအောင်မယ်။အဲ့ဒီသူတို့အချိန်ယူနေတဲ့အတွင်းမှာကိုယ့်ဘက်ကလည်း general public ကို cyber security အတွက် educate လုပ်ဖို့လိုပါလိမ့်မယ်။ပြီးတော့ tool တွေလည်းဟိုထွင်ထားရပါမယ်။ရအောင်လို့လုပ်ထားဖို့လိုပါလိမ့်မယ်။အဲ့ဒီ tool တွေကိုဖြန့်ဖြူးတဲ့အချိန်မှာလည်းဒီလိုက်နာရမယ့်စီကံလေးတွေကို IT ပညာရှင်တွေကအခုကနေကစပြီးချထားဖို့လိုမယ်လို့ထင်ပါတယ်ခင်ဗျာ။ဥပမာ software တွေကိုအတုလုပ်လို့မရအောင်လို့ share နဲ့ checksum လေးလုပ်ထားတာတို့ software တွေကိုဒီဖြန့်တဲ့အခါမှာအဲ့လိုလေဆိုတော့ကိုယ့်ရဲ့ website မှာအဲ့ software တွေကိုတင်ထားလို့ရှိရင်တခြားလူကကိုယ့် website ကို hack လုပ်ပြီးတော့အဲ့ software ကိုသူ့ software နဲ့လာလဲသွားလို့ရပါတယ်။အဲ့လိုမျိုးလဲလိုက်လို့ရှိရင်လာလဲသွားမှသိအောင်လို့ checksum number လေးထားလို့ရှိရင်အဲ့ဒီဟာလေးနဲ့ဒီပြန်စစ်လို့ရပါတယ်ခင်ဗျာ
။ computer software ပညာရှင်ကိုရဲကျော်ပါ။နောက်တစ်ပတ်မှာတော့ computer လုံခြုံရေးအတွက်လိုအပ်တဲ့ tools တွေအကြောင်းကိုပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်တိတ်မှန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ။
သောအချင်းလေးခုနားဆင်ကြရတာကတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ်။ VUE ကနေကြာသောနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်အတန်လွင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်ကရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းဖို့ကြိုးစားတာကိုလူလူကလက်မခံတာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာကဒီလိုအာဏာသိမ်းတယ်ဆိုတာကိုတရားဝင်အသိအမှတ်မပြုဖို့ကုလသမဂ္ဂဆိုင်ရာမြန်မာအထူးတန်တမာကိုယ်စားလှယ်ဒီခရစ်စတင်းဘာဂနာကတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂထရီညီလာခံမှာဒီကနေ့ပြုလုပ်တဲ့မြန်မာအရေးတကပိတ်ဆွေးနွေးပွဲအတွင်းမှာသူကအခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်ဒါပြင်ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်အဖြစ်ခန့်ခံထားတဲ့ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆာဆာကလည်းလက်နက်မဲ့ငင်းညာနဲ့ဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲကအင်အားသုံးပြီးတော့အကြမ်းဖက်နေနေပြီးစိုးရတဲ့လူခွေချိုးဖောက်မှုကျူးလွန်ထားတာကိုကုလသမဂ္ဂမှတင်ပြမယ်လို့သူ့ရဲ့ Facebook စာမျက်နှာမှာရေးထားပါတယ်။အင်အားသုံးနေနေမှုတွေနဲ့ပတ်သက်တဲ့ရှိသမျှအထောက်အထားတွေကိုပို့ပေးထားဖို့လည်းပန်ကြားထားပါတယ်။ဒါမှမဟုတ်ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာတင်ပြမှာလားဒါမှမဟုတ်ဘယ်နေ့မှာဘယ်လိုတင်ပြမှာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီတော့အတွင်းမှာပဲငြင်းညံ့စွာဆန္ဒပြတဲ့သူတွေကိုအင်အားသုံးနေနေတာတွေကိုချက်ချင်းရပ်ဖို့နဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်ပြုဖို့လူခွေဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူတွေကမြန်မာစစ်ဖက်ကိုဒီကနေ့မှတောင်းဆိုလိုက်ပါတယ်နေပြည်တော်မှာထိမ့်သိမ့်ခံထားရတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလွန်ခဲ့တဲ့6ရက်ကသူ့ရဲ့နေပြည်တော်နေအိမ်ကနေဘယ်မှမသိတဲ့နေရာတစ်ခုကိုခေါ်သွားတယ်လို့ NLD သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့မြန်မာနိုင်ငံသတင်းဌာနကသူတို့ရဲ့အင်တာနက်စာမျက်နှာမှာရေးထားပါတယ်ဒီသတင်းကို NLD ပါတီရဲ့အကြီးတန်းတာဝန်ရှိသူနောက်တစ်ယောက်ကလည်းအတည်ပြုတယ်လို့မြန်မာနိုင်ငံတည်မှာရေးသားဖော်ပြထားပါတယ်ခင်ဗျာအနာသိမ့်ပြီးတဲ့နောက်ဂျပန်အတွင်းဖမ်းဆီးထိန်းသိမ်းခံရတဲ့ချင်းပြည်နယ်အစိုးရအဖွဲ့ဝင်တွေနဲ့လွတ်တော်ခေါင်းဆောင်တွေအလုံးကိုအရင်ထိန်းသိမ်းထားတဲ့စစ်တပ်ထဲကနေသူတို့ရဲ့သက်ဆိုင်ရာနေအိမ်တွေမှာပြောင်းရွှေ့ပြီးတော့အကြေကျုပ်ချထားလိုက်ပါတယ်ရန်ပြည်မြောက်ပိုင်းမှာတော့ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA နဲ့စစ်တပ်ကြားတိုက်ပွဲတွေဆက်ရှိနေပြီးတော့လူလူအနေနဲ့ကားသွားလာတွေသတိထားဖို့ကို KIA ဘက်ကပြောထားပါတယ်လာရူနမ်တူနဲ့ကြောင်မဲမြို့နယ်တွေဘက်မှာလဲ TNLA တအောင်ပလောင်နဲ့ SSVB ရှမ်းပြည်မြောက်ပိုင်းဥပပေါင်းတပ်တွေနဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းကြားမှာတိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်နေပြီးတော့ဒေသခံ300နီးပါးလဲစစ်ပေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်ခင်ဗျာသတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညာအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Channel ဖြစ်ပါတယ် View American တန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းလုံးမီတာ1925 3150နဲ့လိုင်းလံမီတာ190တို့ကနေအသံလွှင့်ပေးကြတာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ပါစေဗျာ
This program has come to you from the Voice of America, Washington.